တရားထုလို့ရှိရင်ပြည့်ညံ့တန်ကြီးလာတယ်သဘောထားတွေဥတီချက်တွေမှန်ကန်လာတယ်မိတ်ဆွေကောင်းတွေပေါ်လာတယ်ကြောင်းရဲ့ဘက်ထဲမှာကိုပဲကောင်းတဲ့လူကကိုယ်နဲ့မိတ်ဆွေဖြစ်တာဟိုသူရသူရဆုတဲ့သဘောရှိတယ်နော်ကိုကတင်းကြီးအင်းကျန်းနဲ့ယူတာတယ်မြတ်တာတယ်ဆိုရင်အဲ့လိုတင်းကြီးနဲ့သူအင်းကျန်းသူယူတာတဲ့လူနဲ့ပဲမိတ်ဆွေကိုဖြစ်တယ်အဲ့လိုလူကလည်းကိုယ့်ကိုပို့ပြီးတော့ခင်ကျင်တယ်ကောင်းကျင်တယ်ဓာတ်တဘာဝချင်းမတွေ့ရင်တချီပေါင်းလို့မရဘူးကွဲသွားတာဒါတော့ဘဝကိုလည်းပဲရေရှည်ပို့ပြီးတော့မှန်းနိုင်တယ်။ခုခေတ်ငယ်လေးတွေမှာမြန်မြန်ကြီးပွားနေတဲ့စိတ်ကတိတ်အာကျဉ်လုံးနေတယ်လို့ထင်တယ်။ပြီးတော့လည်းပဲစိတ်ကသာမြန်မြန်ကြီးပွားနေတာတကယ်လို့ကိုယ်ကအကြောင်းပြောချင်မလွယ်လောက်။မလွယ်လို့လည်းပဲစိတ်ညစ်တာလို့စိတ်တက်ကြတာလို့ဖြစ်တယ်။သူတို့ကနောက်ဆုံးနေ့ရောက်ပြီဆိုရင်နည်းနည်းစိတ်ညစ်လာပြီ။ဘာလို့ဆိုဒီနောက်ဆက်နေ့ပြီးသွားရင်ဗာဆက်လို့ရမှာဆိုရင်စဉ်းစားတတ်တော့ဘူး။မလုပ်တတ်တော့ဘူး။မိဘကနားလေလို့သာသမီကိုပေးပြီးတော့လက်တွဲပြီးခေါ်သွားမယ်ဆိုတော့ကျောင်းနေရင်လည်းပဲအလုပ်ကတစ်ဖက်လို့ပြောလို့ရတယ်။ကျောင်းပြီးသွားရင်လည်းပဲလုပ်စရာလုပ်ကအဆင်သင့်ရှိနေတယ်။တော်တော်ခံထားတယ်။သုံးဖက်ငွေလေးလည်းပဲခုခေတ်ကစိတ်ဓာတ်ကျတဲ့ပုံစံဖြစ်တာတွေ့ရတယ်။အဲ့တော့ဘာဖြစ်ဖြစ်နေ့စဉ်နည်းနည်းဖြစ်ဖြစ်တရားကိုပုံမှန်အထုသွားလို့ရှိရင်စိတ်ဓာတ်ကရင့်ကျက်တယ်ခိုင်မာတယ်အသိဉာဏ်တွေကိုဘာဝကျတယ်အဝေးကိုအခြေကိုညှောမနိုင်တယ်တော့ဖြတ်လန်းကိုမလိုက်ချင်တော့ဘူးရိုးရိုးသားသားနဲ့အတိညာနဲ့ကြိုးစားမယ်မိတ်ဆွေကောင်းတွေနဲ့ပေါင်းမယ်မိတ်ဆွေကောင်းတွေရဲ့အကူအညီရရင်လည်းတိတ်မခက်ခဲတော့ဘူးလည်းကိုယ်ကိုယ်နဲ့အဆင်ပြေသွားတယ်ညဘဝမှာမိတ်ဆွေကောင်းဆိုတာအလုံးမဲ့အရေးကြီးတာပဲဖခင်လည်းအဲ့ဒါကိုထက်ကထက်ကဟောတော်မူတယ်လောကီအိမ်မှာပဲဖြစ်ဖြစ်လောကုတ္တရာဘက်မှာပဲဖြစ်ဖြစ်မိတ်ဆွေကောင်းနဲ့တွေ့ရင်အဆင်ပြေသွားတယ်တိုးတက်တက်ကြည့်တော့ဘုံမြင်တယ်အဲ့တော့မိတ်ဆွေကောင်းဆိုတဲ့စကားမှာအဲ့ဒီမိတ်ဆွေနောက်ကကောင်းဆိုတာလေးရသိရတယ်။ကလျာဏမေတ္တာဆိုတာလေနော်။ဟိုတွေ့ရလူကိုခင်တာမျိုးမိတ်ဆွေကောင်းကိုခေါ်လို့မရဘူး။ကိုယ်စိတ်နဲ့သဘောထားကိုယ်စိတ်နဲ့သဘောထားကိုတိတ်ချအကဲခတ်ပြီးတော့ကိုယ်ကလည်းကိုယ့်ကိုယ်ကိုကောင်းအောင်ပြုပြင်သူလည်းသူ့သူ့ကိုယ်သူကောင်းအောင်ပြုပြင်တော့တုံးနဲ့သူအပြန်လာလေးလေးဆဆာပုံပွင့်လေးလေးရုံရုံကြီးကြီးဆက်ဆံနိုင်မှတခုချို့ကိုတခုတကယ်လို့လာမှမိတ်ဆွေကောင်းဖြစ်တယ်။မိတ်ဆွေကောင်းဖြစ်ဖို့ဆိုတာကကိုယ်ကိုယ်တိုင်ကတည်ငြိမ်သူအေးချမ်းတဲ့သူသဘောထားမြင့်မြတ်တဲ့သူအများကျိုးကိုမထိခိုက်အောင်နဲ့နာအောင်အများကျိုးရှိအောင်ဆောင်ရွက်ခြင်းနဲ့စိတ်ရှိတဲ့သူဖြစ်မှာပဲရတယ်။တယောက်ကိုတယောက်ပေါင်းပြီးတော့အခွင့်အရေးယူမယ်ဆိုရင်မိတ်ဆွေကောင်းဖြစ်နေတော့ဘူး။ဒီရွယ်ထဲကမိတ်ဆွေကောင်းရှာမှာဒီပုံကတော့ငယ်လေးတည်းကမိတ်ဆွေခင်တတ်တယ်။ဒီစကားကတော့တိတ်များများတော့ပြောလို့မရှိဘူးငယ်တော့။ဒါပေမဲ့မိတ်ဆွေတို့တော့အတန်ခင်တယ်။ဒါကြောင့်အခုထိလည်းပဲငယ်တဲ့ကအကြောင်းတူတူနေခဲ့တဲ့အကြောင်းတွေပဲမိတ်ဆွေတွေကခဏခဏပြန်တွေ့တယ်သူတို့လည်းတွေ့ကြတယ်ပြရရင်လည်းပဲအင်မတန်ဝန်သာအားရရှိတယ်တစ်သက်လုံးချစ်ခင်လေးစားတဲ့မိတ်ဆွေဖြစ်သွားတာပဲနော်ကိုကလည်းငယ်လေးတည်းကအတတ်နိုင်ဆုံးပေါ့လေမတင်တော်တာမမှန်ကန်တာမလို့သားလားဒီဘက်တစ်ခဲမကိစ္စမျိုးကြီးမလုပ်ခဲ့ဘူးတန်းလည်းအများကြီးရှိနေကိစ္စငငယ်ချင်းနေကိစ္စတွေလည်းငယ်လေးတည်းကကိုကြီးဆောင်ရပေးခဲ့တာဆိုတော့သူကပြန်တွေ့ရင်လည်းပြောပါလေဟိုတနေ့ကပဲမိတ်ဆွေတရားရောက်လာမှာတပည့်တော်ငယ်တော့ကလည်းပဲအရှင်ဘုရားစာရီအများကြီးဖတ်တော်ပြီးတော့စာကောင်းပင်ကောင်းတွေဖတ်အောင်တက်တွန်းခဲ့ဘူးလေမစားကဘယ်လိုကောင်းနေဆိုတာလေနားလည်းငားတယ်ဝယ်ဖို့စူးစမ်းဖို့လည်းပဲတက်တွန်းခဲ့တယ်ပြောခဲ့ဘူးပါလေနေရာထင်းနေတဲ့ပတ်သက်လို့နည်းနည်းပါးပါးမသိတော့တာတွေပါလေလုတ်ခဲ့ရင်လည်းပဲကိုယ့်ကိုယ်ကိုလေးစားမှုရှိဖို့ထင်းသိမ်းဖို့ဆိုတာလေဆွေးနွေးခဲ့ဘူးပါလေအဲ့ဒါလည်းဖတ်မိပါလေအခုလည်းပဲလိုအပ်တာရှိရင်အကြံဉာဏ်ပေးပါလို့သူပြောပါတယ်နော်အဲ့တော့တက်လုံးခင်ကိုလေးစားရမယ်ဆိုရင်ဖြစ်သွားတာသိဝန်တရားကောင်းတယ်မိတ်ဆွေမရှိဘူးဘဝတော့ချောက်တူဘူးဘုရားတရားကြီးတို့ကယတနာတွေအရောင်းဝင်လုပ်တယ်ဆိုလို့ဒီကြောင့်လဲဒီပုံပုံအရင်ကလည်းပြောဥပါတယ်နော်ယတနာဆိုတော့ဘာဖြစ်လို့ယတနာခေါ်တာလဲလူက
တ
န်မှုထားတယ်လည်းအကြောင်းဖြစ်သွားတယ်နော်နောက်တစ်ခုအဓိပ္ပာယ်ရှိသေးတယ်ဒါယတနာဆိုတာပါဠိစကားနော်ရတနာပါဠိကတော့ရဘူးရလို့ထွက်တာပေါ့နော်အဲကြောင့်ယတနာတုတ်လို့အကန်ထွက်တာကမမသာဖြစ်သွားတာနော်ပါဠိတန်ဆိုရင်တော့ရတနာတုတ်တာလို့ပြောရအောင်အဲ့တော့ရတိန်ဇနီတိတိရတနာစိတ်ကိုကြည်လင်ရှင်းလန်းစေတယ်ပျော်ရှင်စေတယ်အဲ့တော့ဘုရားယန္တာဆိုရလည်းပဲစိတ်ကိုကြည်လင်ရှင်းလန်းစေတယ်တရားယန္တာဆိုရလည်းပဲစိတ်ကိုကြည်လင်ရှင်းလန်းစေတယ်တရားကိုသဘောပေါက်လာရင်ဘလောက်အေးချမ်းတယ်လဲဆိုရင်တော့ဥပမာတစ်ခုဒီဘုံဘုံကိုယ်တိုင်လောက်ခဲ့တာလေးပြောရမယ်ဆိုရင်ဒီဘုံဘုံနေတဲ့အခန်းလေးမှာဒီလိုထိုင်တဲ့နေရာနဲ့မျက်နှာချင်းဆိုင်တက်တယ်မှာနိုင်ရမှာအင်္ဂလိပ်လိုတော့peace လို့ရေးထားတာပါဠိလိုတော့တန်တိလို့ရေးထားတယ်တန်တိဆိုတာပရဲ့နာငင်းနဲ့တောင်းလို့လုံးကြီးတယ်တန်တိ အဲ့တန်တိဆိုတဲ့အဓိပ္ပာယ်ကမနောပိစ္စပါပဲအဲ့ဒီစလုံးလေးကိုစိတ်ထရမျက်စိရမြင်လိုက်လို့စိတ်ကအာယုံပြည့်မဲ့တယ်လို့မြင်ချမ်းဘူးဆိုတာလေးဒါလေးကိုအာယုံပြည့်လိုက်တယ်နဲ့စိတ်ကမြင်ချမ်းတာဟိုအလိချင်းလောက်ထိုင်အင်တန်လွယ်တယ်အင်တန်မြန်တယ်ဘယ်အာယုံပြည့်ပြီပေါ့ဘုရားဆိုလည်းလိုပဲဘုရားကိုအာယုံပြည့်ပါများတဲ့အခါဘုရားမှာလောဘကင်းတယ်ဒေါသကင်းတယ်မောဟကင်းတယ်မာနကင်းတယ်အိတ်တမစိရကင်းတယ်နော်ဥဒိစ္စကုက္ကုစကင်းတယ်ဝိသေကိစ္စကင်းတယ်ဌိနမိတာကင်းတယ်ဘုရားစိတ်ကဘလောက်ကြည်လင်ညံ့နေလဲအဲ့လိုအာယုံပြုတ်လာကိုယ်ကိုယ်တိုင်တရားထုတ်လို့တခါတလေဒါတွေကင်းတဲ့ခါရှိတယ်နော်လောဘဒေါသလည်းကင်းနေတယ်မောဟလည်းကင်းနေတယ်တတိကရှိနေတယ်တမာရီကလည်းကောင်းနေတာအဲ့လိုပဲအဲ့ဒီချိန်မှာမာနလည်းကင်းတယ်ဟောဒိစ္စကုက္ကုစလည်းကင်းတယ်ဝိသိကိစ္စလည်းကင်းနေတယ်ဌိနမိတာလည်းကင်းနေတယ်အင်မတန်ကြည်လင်ပြီးစိတ်ကတောက်ပြောင်းပြီးတော့အချမ်းနေတာအဲ့လိုခါမျိုးမှာဘုရားကိုအာယုံပြုတ်လိုက်ရင်တရုပ်ကိုစိတ်ထဲမှာကြည်လင်ချမ်းသာတယ်ရဲစိတ်ကဘလောက်ကြည်လင်တန့်ရှင်းအေးချမ်းနေမလဲဆိုတော့နည်းနည်းလေးမှန်းလို့ရသွားတာနော်ငါတော်မှဒီလောက်တတိတမာတိဒီလောက်ဟိုတုံသိအောင်လောက်ကိုအဋ္ဌဉာဏ်ပညာလေးနဲ့စိတ်တလောက်အေးချမ်းနေဆိုရင်ဘုရားရဲ့တတိတမာတိပညာဆိုတာတော့မှန်းဆလို့မမြင်ရနိုင်ဘူးဘလောက်ထောင်တန့်ရှင်းကြည်လင်တောက်ပြောင်းပြီးတော့အေးချမ်းနေမလဲမှန်းလို့ရသွားတာနော်အဲ့လိုအာယုပြည့်တဲ့အချိန်ကများလာတဲ့ခါကျတော့နောက်ကြာတဲ့ခါမှာအဲ့လိုစဉ်းစားနေကြတော့မလိုတော့ဘုရားဘာလုပ်ရလဲရဲ့အေးချမ်းမှုစိတ်ကမှန်းမိတော့ကိုယ်စိတ်ကတခါတော့အေးလာအကျင့်ရတော့အဲ့လိုဖြစ်တယ်နော်စိတ်တရားဘုရားဒီလောက်ပဲအရင်ပြလိုက်ရနော်တခါလေအဲ့လိုဘုရားလို့အရင်ပြလိုက်ရင်တင်းနေဖြင်းနေထားလာခုတော့ပြတ်တင်ထားလာပြီနော်အဲ့တော့စိတ်ကသူ့အရင်ရဲ့တဘာဝကိုလည်းလိုဖြစ်တယ်နော်အရင်ကကြည်လင်အေးချမ်းနေကိုယ်ကလည်းနည်းနည်းကြည်လင်အေးချမ်းနေမှန်းစလို့ရပါတယ် match ဖြစ်တယ်အာယုန်နဲ့စိတ်နဲ့ match ဖြစ်မှာအာယုန်ရဲ့တဘာဝကိုယူလို့ရတယ်။ match မဖြစ်ယူလို့မရဘူး။နော်ဒါကြောင့်ဘုရားဆိုတာတကယ်ပြည့်ကျင်တယ်။ဘုရားရဟန်းထုတ်မှန်းရတယ်။ကိုယ်စိတ်ကအဲ့လိုလောဘဒေါသမောဟမာနအိတ်တမစ္ဆေယဩဒိစ္စကုက္ကုစဌိနမိတာဝိသိကိစ္စဆိုတဲ့ဒီပူလောင်နေတဲ့နေရာတဘောမျိုးကြီးခဏလေးဖြစ်ဖြစ်ကင်းသွားတဲ့အခါမှာဒီလိုကင်းနေတဲ့အတွက်ကြောင့်ဘလောက်ချမ်းသာတယ်လဲဘလောက်အေးချမ်းတယ်လဲဆိုတော့ကိုယ်တိုင်သိရတယ်။မှန်းဆရတယ်မဟုတ်တော့ဘူး။အဲ့ဒီချမ်းသာလောကီချမ်းသာဘာနဲ့မှနိုင်ရှင်မရဘူးပစ္စည်းဥစ္စာကြောင့်ချမ်းသာတယ်ဆိုတာအဲ့ဒီစိတ်ချမ်းသာမှုနဲ့ရှင်ကြည့်တဲ့အခါမှာဘလို့မှနိုင်လို့မရဘူးနော်စိတ်နဲ့မိသွေးနဲ့ကြွားတယ်လို့ပြောနေတာလေစိတ်နဲ့မိသွေးဆိုလို့တို့နှစ်ခုကအခြေခံသဘောတော့တူတူပဲနော် graphite ကလည်းကာဗွန်နော်စိတ်ကလည်းကာဗွန်ပဲနော်ဒါပေမဲ့တောက်ပြောင်မှုချင်းဘလောက်ကြွားနေလဲကြည့်အင်တန်ကြွားတယ်နော်အဲ့လိုပဲလူလူချင်းလည်းဒီလိုပဲတူဘူးနော်စိတ်ကိုအဲ့လိုလေ့ကျင့်ထားတဲ့လူတွေစိတ်ကစိတ်လိုပါပဲအင်တန်တောက်ပြန်ဒါကြောင့်နေ့စဉ်တရားကိုနည်းနည်းနည်းနည်းကြိုးစားအားထုတ်ပါအဲ့လိုအားထုတ်ကြလို့ရှိရင်စိတ်ကြည်အေးချမ်းလာမယ်အဲ့လိုအေးချမ်းလာတဲ့ခါကျမှတရားတန်ခါရနာသုံးပါဆိုတာဘာကိုခေါ်တယ်လဲဆိုတော့ဒီလိုပေါ့လာသုံးမလို့စားတဲ့ဖတ်တာလည်းရှိပါတယ်နော်အဲ့တော့စိတ်ကိုကြည်လင်ရှင်လန်းစေလို့ပျော်ရွှင်စေလို့ယတနာလို့ခေါ်တာဆိုတော့လောကီမှာတော့အတ္တမိကိုလည်းပဲအတ္တမိယတနာလို့ခေါ်တာလေနော်အဲ့လိုဆိုတာတမီးလေးရလာရင်မိဘတော်တော်ပျော်တယ်နော်အင်တန်ချစ်တာကိုဘောနဲ့လွယ်ပြီးတော့မွေးလိုက်ရတဲ့မိခင်ဆိုတာတော့ဘူတောင်းမှစိတ်ထဲမှာဘူချစ်ခင်တဲ့စိတ်ညံ့နိုးတဲ့စိတ်ပုံဖြစ်မှာနော်ထို့တူပဲဒီကြောင့်မြေရနာဆိုတာလည်းပဲသူ့ကိုမြင်လိုက်လို့ရှိရင်သူကအင်တန်ကြည်လင်တောက်ပြောင်တာနော်အာဩစရာကောင်းတော့ကြည်လင်တောက်ပြောင်တာသူ့ကိုမြင်လိုက်လို့ရှိရင်စိတ်ကတမျိုးကြည်လင်ချင်လာတာစိတ်ဝင်စားဒီဘုံကတော့ကြောက်မြတ်တာကိုပိုင်ဆိုင်လို့ရတဲ့ဘောတော့မရှိဘူး။ဒါမဲ့စိတ်ဝင်စားမှုလို့ရှိတယ်။ဒီနှစ်ခုမတူဘူးနော်။စိတ်ဝင်စားတာနဲ့ပိုင်ဆိုင်ခြင်းနဲ့မတူဘူး။သူ့ရဲ့ဓာတ်တဘာဝသူ့ရဲ့ဒီဆော့ပေါ့။သူ့ရဲ့တောက်ပြောင်မှုအင်တန်စိတ်ဝင်စားတယ်။တာမန်ကြောက်တုံးကြောက်ခဲလို့ဘုရားဒီကြောက်ကလေးကဘာဖြစ်လို့လက်တော်ကြည်လင်တောက်ပြောင်နေတာလဲ။အဝန်စရာကောင်းနေတယ်နော်။တဘာဝတရားမှလည်းအဝန်စရာကောင်းပါလား။ထို့တူပဲနော်။မိတ်ဆွေဆိုတာလည်းရတာလို့ပဲဒီဘုံကတော့ခေါ်ကြပါလေကိုယ်သဘောနဲ့ကိုယ်တော့ဒီတိုင်းပဲခေါ်တာပဲဘယ်သူလက်ခံနေဖြစ်စေလက်မခံနေဖြစ်စေဘုံဘုံအတွက်ကတော့မိတ်ဆွေဆိုတာရတာပဲတနည်းအားဖြင့်လည်းကြည့်မယ်ဆိုရင်တော့မြတ်စွာဘုရားသူ့ကိုယ်တော်မှာမိတ်ဆွေလို့အများရဲ့မိတ်ဆွေလို့ပြောဟောတော်မူခဲ့တာရှိတယ်နော်ငါဘုရားသိဘူးတော့မိတ်ဆွေကောင်းကိုရကြလို့တတော်များဆင်းရဲဒုက္ခကိုမြောက်ကြရတယ်ဘုရားဒီကနေ့မိတ်ဆွေစဉ်းစားစရာမလည်းကောင်းတယ်နော်ကြောင့်မိတ်ဆွေဆိုတာပေါ်တနာကိစ္စမဟုတ်ဘူးအင်မတန်ကြီးကျယ်လေးတဲ့တဲ့တဲ့ဘောဖြစ်ပါတယ်
တော့မိတ်ဆွေကောင်းချစ်ဖို့အလွန်ပဲရည်ကြည်ပါတယ်ကိုကိုတိုင်းကမိတ်ဆွေကောင်းပီတာအောင်ကိုစိတ်ဝင်ပေါ်ထားဖို့လေ့ကျင့်ပြုစုပြုထောင်ထားပြီးတော့မိတ်ဆွေကောင်းအဖြစ်တရားကိုပေးရမှာနော်ဒါကိုကိုကိုပေးလိုက်တဲ့သဘောဖြစ်တယ်နော်ငါနဲ့တည့်ရတဲ့သူဖန်တမရဟာငါကြောင့်စိတ်အေးချမ်းမှုတစ်ခုကိုရရငါအကျိုးတစ်ခုကိုဆောင်ရွက်ပေးလိုက်မယ်စိတ်ဆင်းရဲလို့ပူလောင်လို့ငါရဲ့ရုပ်စီတရားကိုလာရဆိုတော့သူတို့ပြောတာကိုအေးအေးအေးဆေးဆေးကိုချင်းစားတဲ့စိတ်နဲ့နားထောင်။နားလေအောင်ကြိုးစားမယ်။ပြီးသွားမှဟောသူဘယ်လိုခံစားရလဲဆိုတော့သိပြီမှ။သူတက်နေတဲ့လောက်သူ့အတွက်အဆင်ပြေမဲ့နီလန်းလေးတွေကိုမြင်ကြပေးမယ်။အဲကြံတဲ့ကိစ္စဆိုတော့ဥမာနေထိုင်မကောင်းလို့ဆိုရင်လည်းပဲဆေးပွားလိုပါလို့ရှာပြပေးမယ်။ကိုကိုတိုင်းကမိတ်ဆွေကောင်းပီတာကိုသိလို့ရတာ။အဲ့တော့ကိုကမိတ်ဆွေကောင်းပီတာရင်ကို့မှာလည်းပဲအဲ့လိုမိတ်ဆွေကောင်းပြီးအများကြီးပေါ်လာနိုင်ပါတယ်။မိတ်ဆွေတွေပေါ်လာလေလေမြတ်ထင်ရတာပူပြတ်စိတ်ထမအားရှိနေတယ်မိတ်ဆွေကစိတ်ကိုအန္တအားရှိနေတယ်ပစ္စည်းဥစ္စာတလောက်မဟုတ်ဘူးနော်ပစ္စည်းဥစ္စာသူ့တော့အားတော့ကိုရပါတယ်နော်ငွေတည်းအေးချမ်းချမ်းစတဲ့တောင်းနေအောင်စုဆောင်ထားမယ်ဆိုရင်တမျိုးတော့အားကိုရပါတယ်နော်ဒါပေမဲ့မတူမိတ်ဆွေကောင်းတကယ်ရှိရင်တော့အင်မတန်စိတ်ကအေးချမ်းအန္တအားကိုရတယ်ပစ္စည်းဆိုတာကိုယ့်ကိုပြန်စကားမပြောနိုင်ကိုတော့ကောက်သူကိုချင်းမဆန်နိုင်နော်မိတ်ဆွေဆိုတာကကိုတော့ကောက်ကိုချင်းဆန်နိုင်ကိုပြန်ပြောဆွေးနွေးပြနေတယ်ကိုကိုနားလည်နေတယ်လူဆိုတာကိုကိုနားလည်တဲ့လူရှိဖို့တိတ်အရေးကြီးတယ်နော်ကိုကိုနားလည်တဲ့လူမရှိရင်အဖော်မဲ့တယ်လို့ဖြစ်တယ်တိတ်လုံးလေးဖြစ်တယ်နော်အနားမှာလူတွေဘလောက်များများကိုကိုနားမလဲလို့ရှိရင်ကိုကလုံးလေးဖြစ်နေတယ်အဖော်မဲ့နေတာနော်အကြောင်းဟိုးတခါတရားလေးတော့ပြောဖို့ပါတယ်အင်္ဂလိပ်လိုတော့ my crowded loneliness ဆိုပြီးတော့ဟောထားတာတခုရှိပါတယ်ညီမလိုတော့အထီးချံလို့နာမည်ပေးထားတယ်ထင်ပါတယ်။အဲ့တော့ကို့နားမှာလူတွေဘလောက်များများကို့ကိုနားမလဲလို့ရှိရင်ကို့ကိုကိုချင်းမဆန်နေလို့ရှိရင်ကို့ဟာဖော်မဲ့နေတာ။အဲ့တော့ငါ့ကိုနားလဲမှာမဟုတ်ပါဘူး။ငါ့ကိုကိုချင်းဆန်နေမှာမဟုတ်ပါဘူး။ငါတခုခုပြောလိုက်ရင်ငါ့ကိုတမျိုးထင်ပါပါ။အတိတ်ပဲတမျိုးကောက်ပါပါ။အဲ့တော့လူဟာကို့ကပြောလိုက်ရတော့ကို့ကိုအတိတ်ပဲကောက်လွဲသွားရင်ပိုတော်မှစိတ်ညစ်သွားတယ်စိတ်ဆင်းရဲသွားတယ်။ပိုပြီးတော့ပြောချင်စိတ်နည်းသွားတယ်စိတ်ကုန်သွားတယ်နော်။အဲ့တော့ကို့ကိုနားလဲနေတဲ့သူကို့ဘဝမှာရှိလို့အလုံးလုံးကြီးကြီးဆိုကိုကိုတယောက်မှနားမလဲတော့ဘူးဆိုရင်အဲ့လူကပုံမဲ့လူဖြစ်ပဲတယောက်တည်းတွေးစိတ်ထဲရတာတွေးရပါဇက်ကမပြောတော့ဘူးကြာကြာတွေးလေလေပါဇက်ကမပြောလေလေအဲ့လိုဖြစ်လာကြားလို့ရှိရင်မခံနိုင်ရင်သူစိတ်ရောကတော့ဘာလို့လူဖြစ်လာတယ်မပြောတော့မရှင်းတော့အဲ့တော့ကိုကိုနားလဲတဲ့လူရှိလို့ရှိရင်စိတ်ထဲရှိတာကိုပြောခြင်းလေလူတွေကလောကဒဏ်တရားနဲ့တွေ့လာတယ်အတူဖြစ်ဖြစ်တော့လောကဓာတ်နဲ့တွေ့ရရင်ပြောကိုပြောချင်တာစိတ်ထဲမှာမြုံမထားချင်ဘူးမြုံထားရတာအောင့်ထားရတာအင်တန်ပြန်မနဲ့ဆင်းရဲတယ်အဲ့တော့ပြောချင်ပေမဲ့ငါပြောတာကိုနားလည်ပါမလားဆိုတဲ့တန်တရားရှိပြောလိုက်ရင်ငါ့ကိုဒီနည်းနည်းနဲ့အထင်များတေးသွားမလားငါ့ကိုပြောမြတ်တဲ့လူလိုတော့ထင်နေမလားအထူးသဖြင့်ယောက်ျားတွေမှာအဲ့ဒုက္ခတော်ကြီးပါဒီမှာကြီးတွေကတော့ကိုယ်စိတ်ထဲမှာတခုခံစားရရင်တရားကိုတော့ပြောမိုးစရာရှိငိုပလိုက်ရင်တမျိုးပေါ်သွားတယ်ယောက်ျားတွေမှာတော့မလို့လည်းမဖြစ်ဘူးပြောလို့တော့မဖြစ်တယ်လို့ဖြစ်နေတယ်ပြောရင်ကိုပဲမလီဒီကိစ္စလေးညာနော်ယောက်ျားရင်မကြီးဖြစ်ပါရဲ့နဲ့ဒါတော့လေးမှမခံနိုင်ဘူးလားနော်ဒါတော့ကြည့်ပြော်လားတော့ပဲညံ့လားဒီလိုကအပြောခံရတတ်တယ်နော်ဘယ်နှခါမှခံမှုလဲတော့မသိဘူးခံရလူတွေများပါတယ်နော်ယောက်ျားပဲဆိုတော့အဲ့တော့ယောက်ျားတွေမှာစိတ်သက်ခံစားရအောင်ဘုံမွေလင်းပြောခွင့်မရဘူးဟန်နဲ့ထိန်းထားတင်းထားတငယ်ချင်းကိုပြောမယ်ဆိုရင်တော့မှတငယ်ချင်းကောင်နားလည်ပါမလားမိသားစုကိုပြောမယ်ဆိုရင်ပေါ့မိသားစုကနားလည်ပါမလားအထင်များသေးပါမလားအဲ့လိုတွေးတတ်တယ်နော်အဲ့လိုတွေးနေရတော့စိတ်ထဲမှာဆင်းရဲတဲ့ပုံမဲ့အကယ်၍များကိုယ့်ကိုတကယ်ကိုချင်းစာနေတဲ့သူကိုယ့်ကိုတကယ်နားလည်နေတဲ့သူမိတ်ဆွေကောင်းရှိမယ်ဆိုရင်ကိုယ့်အိမ်မှာရှိတဲ့မိသားစုဒီပင်လေနော်ဘာဘူးမဆိုပုံမွေလေးနဲ့ရိုးရိုးသားသားမထင်မချမ်းမင်းနဲ့ပြောနိုင်တဲ့ဆက်ဆံရေးပုံစံရှိခဲ့မယ်ဆိုရင်ရှိနေမယ်ဆိုရင်တခြားမှာတော့ရှာရကြဘူးတော့ကွန်ပျူတာစိတ်ကိုပြောရမယ်။မသိတဲ့လူဖြစ်တယ်ငါတို့လူတွေးမိတယ်ငါတို့လူခံစားမိတယ်။ပြောလိုက်ရင်လည်းပဲကိုယ့်ကိုလှောင်တာပြောင်တာတယောတာကြီးတာမလုပ်ဘဲနဲ့တကယ်လေးလေးနဲ့နားလဲပြီးတော့ကိုချင်းစာမယ်။တနေ့လောက်လည်းပဲအားပေးတင်တယ်လည်းအားပေးမယ်။အဲ့ဒါလို့ဆိုရင်ပြောလိုက်ရတဲ့အတွက်ကြောင့်ပဲစိတ်ထဲမှာတော်တော်လေးပေါ့ငင်းချမ်းစိတ်ထဲမှာထုတ်လိုက်ရလို့ရှိရင်စိတ်ကတမျိုးရှင်းသွားတာပေါ့နော်တမျိုးရှင်းသွားတဲ့ခါကျမှစိတ်ထဲမှာ space တခုရလာတယ်လို့ပဲ တော့ကဖြစ်เสียစိတ်ဆင်းရဲเสียတခုခုတွေးနေတဲ့ခါမှာစိတ်ကမအောင်နောက်ထပ်သူ့ကိုပြောတော့မှထဲ့เสียနေရမရှိဘူးလို့ဖြစ်နေတယ်နော်သူ့ခွက်ကအပြည့်ကြီးဖြစ်နေတော့ထဲ့လိုက်မှမဟုတ်တော့သူ့စိတ်ထဲရှိတာကိုထုတ်လိုက်ရတဲ့ခါမှာစိတ်ကတမျိုးတက်တာသွားတယ်နော်စိတ်မှာအားသွားလို့ဖြစ်သွားတယ်အဲ့ဒီခါမှာသူ့ကိုအကြံဉာဏ်ပေးရင်အဲ့ပေးတဲ့အကြံဉာဏ်သူ့စိတ်ထဲကိုကောင်းကောင်းရောက်တယ်ပြောလိုက်ရလို့စိတ်ကျင်တတ်တဲ့ခါမှာကိုယ့်ကကိုယ်ပြန်စဉ်းစားရင်တော့မှငါခဲခဲငါပြက်ကနာရှင်ရှင်တော့တပြေးပြေးတော့ပြည်လည်းကောင်းပါပါရှင်ရှင်လို့ရတယ်မိလာလေးကစဉ်းစားလို့ရသွားတယ်နော်အဲ့တော့လောကဒဏ်တရားအခက်ခဲကတချို့ပြဿနာတွေကအေးဆေးဆေးပြင်ရှင်ပြည်လည်းသွားတာပါပဲတချို့ပြဿနာတွေကတော့ရှင်ရှင်လို့လည်းမရပါဘူးအသက်ကြီးလို့အိုလာတာဘယ်လိုလုပ်ဖြစ်ချင်းဘယ်လိုမှမရဘူးနော်လက်ခံလိုက်ရတာပဲအဲ့တော့ကိုကစိတ်တက်ခိုင်မာလို့ရင်းကျက်လို့ရှိရင်ဖြည့်ရှင်းနိုင်တာကိုလည်းဖြည့်ရှင်းလိုက်ပြီးတော့ဖြည့်ရှင်းလို့မရတော့ကြတော့ဒါကတော့လက်ခံမှဖြစ်မယ်ဆိုတော့တိတယ်လက်ခံလိုက်တာ acceptance တိတ်ရေးကြည့်တာเนาะအဲ့လိုလက်ခံနိုင်ပြီဆိုလည်းပဲစိတ်ကတမျိုးအေးချမ်းသွားတာเนาะအဲ့တော့မိတ်ဆွေကောင်းရှိဖို့အင်မတန်ရေးကြည့်တယ်မိတ်ဆွေကောင်းမရှိရင်တယောက်တည်းကြည့်ပြီးတော့ခံနေပြီးဘာလို့မှမသိတော့ဘူးအဲ့မိတ်ဆွေကောင်းရင်လားဆိုတော့အင်မတန်ရေးကြည့်တယ်ဆရာတပည့်တော်တောက်ပေါက်တယ်ပြောတာနောက်မှအေးစတရားလည်းအများအားအထုတ်နေတဲ့သူတွေဆိုတော့အရင်တုန်းကလည်းတရားအထုတ်တဲ့နပတ်သက်ပြီးတော့ပြောခဲ့ဘူးလားလေးတော်လေးနားယူရနေပါပြီနော်အခုလည်းစဉ်းစားစရာလေးနည်းအရင်တုန်းကတိပိတာတွေပါမေ့နေမှာတချို့တွေကနော်ဒါတော့မေ့နေတာတွေကိုပြန်ပြတော့တတိပေးလိုက်တယ်လို့ပါပဲမတိသေးတာတွေအထူးစမ်းနေပြောဖို့ဆိုတာတကယ်တော့မရှိတဲ့လောက်ပါပဲများသောအားဖြင့်တိပိတာတွေဒီနေ့ပြောကျင်တာလည်းငင်းချမ်းမှုနဲ့ပတ်သက်တဲ့အကြောင်းအရာလေးပဲပြောကျင်တယ်နော်ဆောစောတော့ကပြောလို့ပဲဒီပါဠိလိုတန်တိလို့ခေါ်တဲ့ဒီစကားလုံးလေးကနော်သူ့အတိတ်ပဲကိုကတေချာအယုံပြတ်တက်လို့ရှိတယ်ဒီတန်တိဆိုတာလေးကိုကြားလိုက်တာနဲ့သုံးမဆားရမှဖတ်လိုက်ရတာနဲ့စိတ်ထဲမှာချက်ချင်းပဲငင်းချမ်းမှုကဖြစ်လာနေတယ်အလေးချင်းလောက်တာဖြစ်တယ်နော်Nothing, absolutely nothing, is as precious as your peace of mind. Alam mo English lo, na alam niya sa tuwi, juan chen niya sa tuwi na. Di ba? Toro yun ba? Sin ba? Sa yun, yun chen mo lao, tamo si Raya, taku ma, masi ba? Nakaguna ba? Taka maiya biyo na, no? Ayun na nga, taka iya, sa itay to, eh. Kamang doay na, doza di pagpo, eh. အခုတော့တရားတလေးနဲ့တိပြီးမှတ်ပြီးကာမုံတော်လို့ရနေပြီနော်။မနေ့ကလိုင်းတော်လမ်းမှာအဲ့ဒါလေးပြောပြပါသေးတယ်။ကာမုံတိနဲ့မဟုတ်ဘူးဆိုတော့လေးနဲ့တိတော့အေးအေးဆေးဆေးမောင်းလိုက်တယ်။ဘေးရကားတွေကကြော်သွားကြည့်တော့ပါသေးတယ်။သူတို့အရေးကြီးလို့သူတို့ကမှမေတ္တာကုဏာထားပြီးတော့လမ်းပေးလိုက်တယ်သူတို့။လမ်းကိုလွတ်ပြီးတော့အဲ့လိုဆိုရင်ကိုယ်စိတ်ကလေးကအေးချမ်းနေမှာပဲနော်။အဲ့တော့ငကူကလည်းလို့အေးချမ်းနေတဲ့စိတ်ကလေးကိုဘာမှမဟုတ်တဲ့ဘေးရကားမောင်းတဲ့လူတယောက်ရဲ့အပြုတ်မှုကြောင့်အပြက်ခံလိုက်မှာစနာတဲ့နော်ဒါလေးကိုတတိပြရဖို့လိုတာနော်တိတ်ခက်တာမဟုတ်နော်ကုစိလေးကိုပြန်ပြင်ငါစိတ်ကလေးကအေးချမ်းဟောဘေးရကားတစ်စီးကအတင်းလူကမောင်းတက်သွားတယ်ဒေါသဖြစ်သွားတယ်ငါအေးချမ်းမှု तू ကထိန်တိုင်းလုပ်လို့ရနေပါလားသူများဟာငါအေးချမ်းမှုကိုအချိန်ကြီးဖြည့်ဆည်းလို့ရနေတယ်ပါလားစမ်းသပ်စရာနော်အဲ့လိုဆိုရင်ငါဘောဟာဒီကလေးလက်တက်ဘောဟုတ်လားပြန်စမ်းသပ်ဖို့ကောင်းတယ်နော်ငါစိတ်ကိုသူများထင်တိုင်းလုပ်လို့ရနေရင်လုံးတစ်ပဲကောင်းတယ်။ငါလုံးဝမလွတ်လပ်တဲ့တည်းပဲ။ဒါပဲပေါ်ရနော်ရှင်းနေနော်။အဲ့တော့ကိုယ့်ကိုယ်ကိုကိုယ့်စိတ်ကိုကိုကြည့်တော့ငါရဲ့စိတ်ချမ်းသာမှုသူတပါးလည်းလည်းကိုယ်နဲ့ဖြည့်ဆည်းလို့မရသင့်ဘူးရနေတယ်ဆိုမကောင်းဘူးနော်။အဲ့တော့ကိုယ်တတိလေးနဲ့ကိုယ်ညာလေးနဲ့ကိုယ့်စိတ်ကိုကြည့်လို့အေးချမ်းထားမယ်ဆိုတဲ့စိတ်ကိုမွေးမှရတယ်။အဲ့တော့Nothing, no? Absolutely nothing is as precious as your peace of mind. So, the car leader didn't come in. Kuma, they are now okay, sir. Kuna leve. The needle, 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 the တို့သူပဲတထောင်နဲ့ပေါ့ဒံတတောင်းနဲ့လည်းမဒံဘူးနော်ကိုယ်ငင်းချမ်းမှုဘာနဲ့မှမလဲနိုင်ဘာအတွက်နဲ့မှယက်စီမခံနိုင်ဘူးမခံထိုက်ဘူးအဲ့တော့ဘာပဲဖြစ်လာဖြစ်လာသူစိတ်ကိုကိုယ်တတိထားပြီးကြည်ပြန်ပြန်ငင်းချမ်းအောင်ရှုမှတ်ပါပဲ Liberty includes peace of mind Liberty ဆိုတာလွတ်မှုလွတ်မှုဆိုတာစိတ်ရင်ငင်းချမ်းမှုပါမှဖြစ်မယ်စိတ်ရင်ငင်းချမ်းမှုမပါလို့ရှိရင်အဲ့လွတ်မှုကဘာမှတည်းမရှိအဲ့တော့ခုနကလိုပဲပြန်စမ်းလိုက်ပြီနော်လောဘကြောင့်ငင်းချမ်းတာလည်းရှိတယ်နော်လောဘအကြီးကြီးဖြစ်လာပြီတခုခုလိုချင်တယ်လိုချင်တယ်လိုချင်တယ်မရရင်မနေနိုင်စိတ်ကိုပြန်ကြည့်ငင်းချမ်းတာလားဆိုတော့ငင်းချမ်းအဲ့တော့ဘာဖြစ်နေလဲဆိုတော့စိတ်ကိုလောဘကဝင်ပူထားတယ်ဒီလိုပြောရင်လည်းရမယ်နော်တင်စားပြီးတော့ပြောမယ်ဆိုရင်စိတ်ကိုလောဘကပူထားတယ်အဲ့တော့လောဘရဲ့ဒီလိုဝင်ပူထားတာကိုခံရလို့လောဘခိုင်းသမျှဘူးမနာမနေလုံနေရတဲ့လူပါလွတ်လပ်တဲ့လူကနော်သို့တော့လောဘလုံးလုံးကင်းလို့ဖြစ်လာဆိုတော့တောတံပန်တော့မကင်းတက္ကရာကံလည်းမကင်းအဲ့တော့မကင်းတော့ကဘာလို့အောင်လဲဆိုတော့ဒီလောဘဖြစ်လာတာကိုပဲတတိယနဲ့တိချာပြီးကြည့်ရမယ်ငါလူချင်းနဲ့ဖြစ်ချင်တဲ့ကိစ္စဟာတကယ်လိုအပ်တယ်လားအဲ့တော့ငါလေးနဲ့တတိယနဲ့ကြည့်ရမယ်နော်တကယ်လိုအပ်တယ်ဆိုရင်တော့လည်းရအောင်တော့လုပ်မယ်စိတ်အေးအေးနဲ့လုပ်မယ်နော်အဲ့တော့ဒီကိစ္စလေးငါဖြစ်ချင်တဲ့အစဉ်ကြီးနဲ့လူချင်းနဲ့ငါလူချင်းနဲ့ကိစ္စဟာငါအတွက်အကျိုးရှိသလားသူများအတွက်ကောအကျိုးရှိလားတစ်ပက်မြတ်တော့ချင်းချင်းပဲစဉ်းစားလိုက်အောင်ကို့အတွက်အကျိုးရှိအောင်မတရားတဲ့နည်းနဲ့လုပ်လိုက်မယ်ဆိုရင်ကိုမတရားတာကိုယ့်ကိုယ်ကိုသိတယ်နော်သိတာကိုယ်ဖုံးမှုတူတာဒါကိစ္စမရှိပါဘူးကွာတော့ဒီနေ့လည်းဒီလိုလုပ်နေတာပါနော်အဲ့လိုဖုံးမှုကြိုးစားရအောင်ဘလောက်ပဲဖုံးမှုကြိုးစားကြိုးစားမတရားတာလုပ်မှုမငင်းချမ်းတော့နော် peace of mind ရှိတော့လူတိုင်းရဲ့အစ္စဒတန္တမှာအမှန်ကိုသိတဲ့တရားလူကြီးတယောက်ရှိတယ်။သူ့အတွက်လည်းမရဘူး။ကိုကမဟုတ်တာလုပ်ထိုင်ကိုစိတ်ကကိုကိုပြန်ပြီးချောက်တယ်။ကိုကိုစင်ချက်ချလိုက်တာပဲ။မင်းတော့မဟုတ်တာလုပ်ဘူး။အဲ့လိုဆိုရင်စိတ်ကမအေးချမ်းတော့ဘူး။စိတ်ထမှာ conflict ဖြစ်လာတယ်။ပဋိပက္ခဖြစ်လာတယ်။အဲ့လိုလောဘဖြစ်လာတဲ့ခါမှလည်းပဲစိတ်ကိုပြန်ကြည့်ပြီးတော့ငင်းချမ်းအောင်ပြန်ထားမှာ။ငင်းချမ်းတဲ့စိတ်နဲ့စာဝတ်နေတဲ့အစဉ်ပြောင်းရှာမယ်။ကြောက်လို့ဆိုတော့ခန္ဓာဝင်ရှိမရှာလို့မဖြစ်ဘူးသူများကြွေးထားမှာမဟုတ်ဘူးကို့မှာလည်းပဲတားရသူမိတောင်နေနိုင်ရှိတိုးတော့ပူလောင်တဲ့စိတ်ကြီးနေတော့မရှာဘူးငြိမ်းချမ်းတဲ့စိတ်မရှာဘူးဒီလိုတရားတွေနဲ့တနည်းအားလုံးတွိုင်းလိုင်းရောင်းရင်းဝင်းပါနော်ကျင့်သုံးနေကြတဲ့အထုံးကြတဲ့တပည့်တွေကဒီမှာလေးဓမ္မရားပါတို့လည်းပြောလာတယ်တရားတွေလေးကတ်တော့အရောက်ဝင်တဲ့ပတ်သက်တဲ့ကိစ္စပြောရမှာဒါအောင်မှာစိတ်ကလေးတည်ယူနေအေးချမ်းရနေသူ့တက်ကို့တက်အဲ့မဲ့တတာစကားလို့ဆောင်ရလိုက်တာလောဘကြီးကြီးနဲ့မလို့လောဘကြီးလို့လည်းပဲဟိုမှားတတ်တယ်အလင်ခါတာကြီးလည်းတော့များတယ်လောဘမကြီးရလို့အဲ့လောက်မှာဘာပဲဖြစ်လာဖြစ်လာနော်ကိုယ်စိတ်ကိုယ်ပြန်ကဲခတ်မှာသိပြီးတော့ငင်းချမ်းတဲ့စိတ်နဲ့ပဲအများလောက်သွားမှာနော်အဲ့တော့ဒေါသကြီးနေလည်းပဲဒေါသကစိတ်ကိုဝင်ပူးထားရလို့ကြောင့်အဲ့စိတ်ကမလွတ်လပ်ဘူးနော်မအေးချမ်းတော့မလွတ်လပ်တော့တော့ကိုကိုကိုပြန်မေးကြည့်ပါမငါဟာလွတ်လပ်တဲ့လူဟုတ်တလားငါဟာလွတ်လပ်မှုကိုတကယ်လိုချင်တဲ့လူဟုတ်တလားဟုတ်တယ်ဆိုရင်ငါလိုချင်တဲ့လွတ်လပ်မှုကဘယ်လိုလွတ်လပ်မှုမျိုးလဲငါပြောချင်တာအကုန်ပြောရလုပ်ချင်တာအကုန်လုပ်ရအဲ့လိုလွတ်လပ်မှုမျိုးလားလို့မို့ရင်ကြည်လင်အေးချမ်းပြီးတော့ငင်းချမ်းနေတဲ့လွတ်လပ်မှုမျိုးလားလွတ်လပ်မှုဆိုတာအမြင်အတိတ်ပဲကောက်လို့ရတာပေါ့နော်အဲ့တော့ကိုလိုချင်တဲ့လွတ်လပ်မှုကဘယ်လိုလွတ်လပ်မှုမျိုးလဲဆိုတာကိုတေချာသိဖို့လိုတယ်မသိလို့ရှိရင်လွတ်လပ်မှုအဆင့်မဟုတ်တာကိုလောကအစစ်လိုထင်ပြီးတော့ဒေါသတွေနဲ့လောဘတွေနဲ့ကြောက်လို့တော့မှာအဲ့လိုဆိုမလွတ်လပ်တဲ့သူဖြစ်သွားတယ်အဲ့လိုပဲမာနတွေလည်းပြတ်တက်တယ်နော်သူစင်တန်းကဘယ်လိုငါစင်တန်းကဘယ်လိုမာအရင်တုန်းကသူတို့ကဘယ်လိုအခုမှသူတို့ကဘယ်လိုဖြစ်သွားလို့အဆင်ပြေနေလို့သူတို့ကကြီးပွားနေလို့မာနကြီးနေကြတာငါလည်းဗာပြီးဆက်ရမှာတော့ဒီလိုဖြစ်တက်တယ်နော်ကိုကတာရင်လည်းပဲမာနဖြစ်တယ်လို့သူတို့ကတာသွားရင်လည်းပဲအဲ့ဒါကိုကြီးပြီးတော့ပဲမာနကဖြစ်ပြန်ကြည့်တယ်နော်ငါကဗာပြီးဆက်ရမှာတော့သူတို့အရင်ကတော့သူကဘယ်လိုစဉ်းစားမှာအဲ့လိုပြန်နှိုင်းပြီးတွေးကြတယ်နော်အဲ့လိုတွေးတဲ့စိတ်ကအင်တန်ပူလောင်တဲ့စိတ်အင်တန်ဆင်းရဲတဲ့စိတ်ပဲအဲ့လိုဖြစ်တဲ့ခါမှလည်းကိုယ့်စိတ်ကိုပြန်ကြည့်မှမာနဖြစ်လာမလွတ်လပ်တော့ဘူးမအေးချမ်းတော့ဘူးအခုစလုံးဆုံးရှုံးသွားပြီနော်လွတ်လပ်မှုနဲ့အေးချမ်းမှုနဲ့အခုစလုံးဆုံးရှုံးသွားပြီမာနအချင်းလို့ရှိရင်မိတ်ဆွေတွေပြက်ကုန်တယ်နော်
တဲ့ကိုကြောက်တကယ်ရိုးရိုးသားသားလေးလေးဆက်စားမဆက်စားနိုင်တော့ဘူးသူရင်တော့မှမတက်တာလို့ဟန်လောက်ပြီးတော့ပြောဆိုဆက်စားရတယ်ဆက်စားရင်ဖြစ်နေမှာပဲဟန်လောက်တဲ့ဆက်စားရေးဟာပြီးလာပါလေတာရှည်လုံးလို့မရပါဘူးတော့သူကလည်းကိုယ်ကဟန်လောက်တယ်ကိုယ်ကလည်းကိုယ်ဟန်လောက်တယ်တယောက်ကြောက်တကယ်ရင်းနှီးမှုပြည်နေမှုမရှိတော့အဖော်လည်းမဖြစ်တော့တော့သူပဲတခြားဘယ်လိုကိလေသာမျိုးပဲဖြစ်ဖြစ်နော်ကိလေသာဖြစ်တိုင်းဖြစ်တိုင်းမလွတ်လပ်တော့အေးကြတော့ဒီမှာအိတ်တာမစ္စရိယဆိုတော့ဒီများကြီးပွားနေတာကိုဝမ်းမတန်နေဘူးပစ္စည်းရပစ္စည်းရောလို့ဆိုတော့သူမရဘဲနဲ့ငါရရင်ကောင်းမှာဒီလိုတွေးချင်လဲတွေးတတ်တယ်အဲ့ဒီစိတ်ကလည်းပြန်ကြည့်မှာသူကအခုခက်တာအိတ်တာမစ္စရိယတော်တော်များလာနေပြီနော်တတိထားမိတယ်တချို့ပြောရဆိုကြတာအင်မတန်ကြီးပွားနေတဲ့စိတ်ကလွန်ကဲနေတော့သူများကြီးပွားတာကိုလုံးဝသိမခံနေတော့သူမကြီးပွားဘဲနဲ့ငါပဲကြီးပွားမှာကောင်းဒီလိုပဲတွေးနေတာအဲ့တော့ကိုယ့်ရဲ့အိတ်တာမစ္စရိယကကိုယ့်ကိုပဲရန်ပြောပူလောင်နေတယ်အဲ့ဒီအိတ်တံမစ္စရိယထောင်ရောက်တယ်မှာကြံ့လာအိတ်တံမစ္စရိယကြောင့်လည်းပဲမိတ်ဆွေပြက်တယ်မိတ်ဆွေကောင်းကြီးမရတော့ဘူးသဘောထားအတန်ကြီးမှာမိတ်ဆွေကောင်းဆိုတာရနိုင်တယ်စသလုံးကပြောလို့ပဲ Money will buy a great deal but it will not buy peace of mind အဆန်ချင်းဒီစီးတွေအများကြီးပဲလို့ရပါတယ်ဒါပေမဲ့စိတ်ရဲ့ငြိမ်းချမ်းမှုကတော့It only will help you find peace of mind. Teacher clear lesson na yin no. Lo wa sa wo ni ma bi le le ma sai chan da ni ma. Ma chan da ni ma no. Alo ku ma pat san shi yin ku ga nyan ne da wo tong tat yin. Tong pi tat lo shi no. Ni thai sa yi taw yi le a sin pi me. Tia thau wo ba thau ko chi ni. Ik sin ye lo tia thau ko chi shi yo. Mo le yan mo chu alo lo ma de ni maနေရာတော့ညနေနေတူပါဝေပူလည်းမရှိဘူးဒီမှာအချိန်ပူလည်းမရှိဘူးအဲ့တော့ဝေပူမရှိဘူးအချိန်ပူမရှိဘူးတရားထုတ်ကလည်းမလွယ်တော့ဘူးဒါကြောင့်ပတ်စံကအရာရာတည်းကတော့မဝင်နိုင်ဘူးငင်းချမှုကအစ္စည်းကတော့ဝင်နိုင်တယ်ငင်းချမှုကဝင်နိုင်တယ်နော်တို့တော့ငင်းချတဲ့နေနဲ့ပတ်စံကိုရှာပြီးတော့ငင်းချတဲ့နေနဲ့ပြန်တုံးပါဒီဖုံးဖုံးကလော့ကီကိုပယ်တဲ့သဘောထားမျိုးရှိစင်းရဲတာကိုကောင်းနေလို့မရဆောင်စမ်းတာတော့ပဲကြိတ်ပါပြေဆုံးတာပဲကျိုးပါတယ်နော်တို့တော့ရှာတော့မှလည်းပဲငင်းချမ်းတဲ့စိတ်နဲ့ရှာဖို့ပြန်တုံးတဲ့ခါမှလည်းပဲငင်းချမ်းတဲ့စိတ်နဲ့တကယ်သုံးသိမ့်တဲ့နေရာမှာတုံးလိုက်ပို့အဲ့တော့တပည့်လေးတယောက်ငငယ်လေးပါစိတ်တော့လည်းမငြင်းနေပါဘူးအဲ့ဒီတတတော့30လောက်ပဲရှိမယ်လို့ခံမှားပါတယ်သူကနိုင်ငံခြားမှာလုပ်သွားလို့တယ်ထိုင်ဝမ်မှာလုပ်တယ်သူကဟိုဘက်မှာနည်းနည်းညို့မကင်းတဲ့လူလည်းရှိတာဟိုမှာအလုပ်ကိုတော်တော်ကြိုးစားပြီးလုပ်ပါတယ်ပတ်စံလည်းတော်တော်များများပါတယ်တနေ့ကိုမိုးလျာမိုးချုပ်အနည်းဆုံးတနေ့ကို12နာရီလို့ပြောရတယ်။ full time ဒီမကဘူး full time ပြီးသွားရင်နောက်ထပ် over time လုပ်ရပြန်ပြီ။အလုပ်ရှင်ကလည်း over time လုပ်မှကြိုက်တယ်မလုပ်ရင်ကြိုက်ဘူး။အလုပ်ရှင်ကလူအလုပ်သမားနည်းနည်းနဲ့ production ကိုများများသူကလုပ်ချင်တာပေါ့။အဲ့တော့မလုပ်မနေရလို့ဖြစ်နေတယ် over time က။အဲ့တော့တနေ့ကိုလုပ်လို့ရတယ် intern ပင်ပါ။ဒါလည်းတစ်ရက်လည်းမဟုတ်ဘူးနှစ်ရက်လည်းမဟုတ်ဘူးနော်။နှစ်နဲ့ချီပြီးတော့သူကမှ9နှစ်လောက်လုပ်ခဲ့တာ။ဘယ်လိုပြောဆိုလူပါဆက်ဖြစ်သွားတာလဲတနေ့လိုဒီဆက်နဲ့တူတွဲပြီးတော့လုပ်လို့နေတာမနာမနေလို့ရတယ်ဝှချုပ်ပြီးစီအင်မတန်ပင်ပန်းနေတယ်သူကတော့တခုတော်လာဒီမှာရှိတော့မိသားစုအတွဲမိဘအတွဲဆိုတော့ဒီမှန်းပြီးတော့ရတဲ့ပတ်စံကြီးရှိပါတယ်မတုံးအပေါ်ဖြုံးတာလုံးဝမရှိပါဘူးဒီမှာတခြားလူတွေတော့ဝှချုပ်ပြီးဆိုရင်အဲ့လိုတောက်တဲ့စားတဲ့ကလပ်တွေသွားပြီးတော့မူအောင်တောက်ကြတာအဲ့မှာမိကုန်ရအောင်ပြောချင်လို့ပြောပြတာဆိုတနေ့တနေ့ကိုရှာရင်လည်းပဲသူကဒီမှာမမငွေနဲ့ဆိုတော့တောင်းနဲ့ချီပြီးရတယ်လို့ပြောပါတယ်နော်အဲသုံးလုံးလည်းပဲအဲ့လိုပဲအများကြီးဖြုံးပြလိုက်တာလေဆိုတော့သူကလည်းပြောလဲဆိုတာဒီလောက်ပင်ပန်းခံပြီးရှာပြီးမှတော့လေဒီလောက်တော့သုံးကြည့်မှလည်းကောင်းပါတယ်သုံးမရင်ရှာတာဗာတိတ်နေရှိတယ်ဒီတပည့်လေးကတရားတရားထိပြီးအောင်မထုတ်သေးပါဘူးသူတရားတင်ကြပြီးတော့သူ့ဘောထားလို့ဖြစ်နေတာနော်မမကြီးပြန်လာတော့လည်းပဲသူစိတ်ကဒေါသကြီးအများဖြစ်ကျင်းမမွေတမားနေသူ့ဘောတူသူဟိုမှာလဲဆက်မနေနိုင်ဘူးဒီမှာနေရတယ်သူ့ကိုသူကျင်းမအဲ့လိုဖြစ်နေတော့အဲ့တော့ခုနသူပြောတဲ့စကားလေးကိုပဲသူ့ကိုပြန်ဆွေးနွေးပြရတာဆက်ရုပ်တစ်ခုလိုဖြစ်သွားအောင်နော်တဏီကုံအလုပ်လုပ်ပြီးတော့ရတဲ့ပက်ဆံညနေကျတော့အောက်စားမှုကြီးပြီးတော့ချုံးပြစ်တယ်ဆိုရင်ရှားတော့ကလည်းအတိတ်မရှိဘူးသုံးတော့မှလည်းအတိတ်မရှိပါဘူးရှားတော့မှလည်းပဲငင်းချမ်းတဲ့စိတ်နဲ့ရှားနိုင်မှာသုံးတဲ့ခါမှလည်းငင်းချမ်းတဲ့စိတ်နဲ့ပြုံးနေမှာဖြစ်ပါဒါမှအတိတ်ပဲရှိပါဘဝမှာအတိတ်ပဲဆိုတာတည်ရည်ကြည့်တယ် meaning ဆိုတာတည်ရည်ကြည့်တယ် life can meaningful ဖြစ်တဲ့အရေးကြီးဆုံးပါအဲ့တော့အပြောပါခံစားဖို့ကဒါဘယ်လောက်ကြီးအရေးကြီး secondary လို့ပြောလို့ရပါတယ
် but neither money nor anything else can help you find peace of mind unless you begin the journey from within yourself
ဒါကအန္တရာယ်နေတယ်နော်အဲ့တော့ပတ်စံပဲဖြစ်ဖြစ်တခြားဘယ်လိုအရာမျိုးပဲဖြစ်ဖြစ်သင်စိတ်ရဲ့ငြိမ်းချမ်းမှုကိုသူတို့ရအောင်လုပ်ပြမှာမဟုတ်ဘူးစိတ်ငြိမ်းချမ်းမှုရအောင်ဘယ်လိုဘယ်ကနေစမယ်ဆိုတော့အတွင်းကနေစမှာဖြစ်တယ်အငြိမ်းဆုံးစိတ်ကိုငြိမ်းချအောင်လုပ်ပြီးမှနောက်မှအပြင်ပါအထောက်ပံ့မှုမှာရအဲ့တော့
but neither money nor anything else can help you find peace of mind unless you begin the journey the journey ဆိုတာဒီတရားထုတ်တဲ့ journey ပြောတာနော် from within yourself ငြိမ်းချမ်းမှုကိုရှာနေတဲ့ဒီခီးစဉ်မှာအတွင်းကနေစမှာဖြစ်နေအပြင်ကနေစလို့မရဘူးအတိတ်ကဘာလို့ဆိုတချို့ကဘယ်လိုပြောလဲဒီစီဥစ္စာတွေပြည့်စုံချမ်းသာရင်တော့ငါတို့စိတ်ချမ်းသာဖြစ်လို့ရမှာဒီလိုတွေ့ကြတယ်ရှိတယ်နော်အမှတ်တကယ်ဒီစီဥစ္စာချမ်းသာရင်လည်းစိတ်ချမ်းသာမှုပြည့်စုံနေမှာဒီစီဥစ္စာအတင်းအတင်းစားဝတ်နေပြည်လဲရုံနဲ့ပဲတရားကိုထိထိကြိုးစားအထုံးမှာစိတ်ကငြင်းချမ်းလာမယ်စိတ်ကငြင်းချမ်းလာရင်ပို့ပြီးတော့ငြင်းငြင်းချမ်းချမ်းနဲ့ရှာနေတယ်ရှိလာတဲ့ပစ္စည်းဥစ္စာကိုလည်းပဲခုနတကယ်လေးပြောသလိုမတင့်တော်တဲ့နေရာမှာမတန်တဲ့နေရာမှာမဖြုံးတော့မဖြုံးမှပို့ပြီးတော့စုမိဆောင်နေမယ်ရှိရတဲ့ပို့ပြီးတော့ငြင်းချမ်းလို့ရအများကြီးရှာတော့အများကြီးဖြုံးတယ်မထစ်ဗာဒိတ်ပဲရှိတယ်ရှာတော့ကလည်းပဲပင်ပန်းတယ်အချင်းကုန်တယ်ဖြုံးရတော့မှလည်းပဲပင်ပန်းပြီးတော့အချင်းချင်းကုန်လာပါတကယ်တော့အပြောပါအများကြီးခံစားရတာငြင်းချမ်းမှုရှိဘူးအနာလည်းမရပါဘူး Peace of mind is the condition in which the mind works at its mighty best
စိတ်ကငြင်းချမ်းမှုရှိနေမှသာအဲ့စိတ်ကအကောင်းဆုံးလုပ်မယ်ဘာလို့ပဲလို့ရလို့လဲအကောင်းဆုံးဖြစ်အောင်လုပ်မယ်နော်
mighty best လို့ထင်တာနော်ဒီလို best တော့မဟုတ်ဘူး
တကယ်ကြီးကြီးကျယ်ကျယ်အကောင်းဆုံးအဆင့်ကိုလုပ်နိုင်လို့ဆိုရင်စိတ်ကငြိမ်းချမ်းမှာဖြစ်တယ်။အဲ့တော့တရားအထုတ်လို့စိတ်ကြည်လင်အကြံကိုရလာတဲ့ခါမှာကိုယ့်ဘဝမှာဖြစ်နေတဲ့အခြေအနေတွေကိုသိချင်ငြိမ်းချမ်းတဲ့စိတ်နဲ့တွန်းတက်ကြည့်။ဘယ်ဟာတင့်တော်လဲဘယ်ဟာမတင့်တော်ဘူးဘယ်ဟာကောင်းတယ်ဘယ်ဟာမကောင်းဘူးဘယ်ဟာမှားတယ်ဘယ်ဟာမှန်တယ်ဆိုတာအလိုလိုမြင်နေရတယ်။ငြိမ်းချမ်းတဲ့စိတ်ကအမှန်ကိုမြင်နေတယ်။မငြိမ်းချမ်းတဲ့စိတ်ကအမှန်ကိုမြင်နေတယ်။အဲ့တော့စိတ်ရဲ့စွမ်းအားတက်တယ်လည်းပဲငြိမ်းချမ်းနေရင်အများကြီးထွက်တယ်ဒီတိတ်မာဒီကောင်းလာလို့ရှိရင်စိတ်တကိုးတမျိုးပါလို့ဖြစ်လာတယ်ဒီစိတ်တကိုးဆိုတာလူတိုင်းမှာရှိတယ်ငုံနေတာနော်ဒီပူလောင်မှုတောကတွေအញ្ញိုင်းနေတဲ့ခါမှာဒီစိတ်တကိုးကမင်းမင်းမထွက်နိုင်တော့စိတ်မှာ energy မရှိဘူးနော်အဲတော့စိတ်ကြည်နေအေးချမ်းလာလို့ရှိရင်စိတ်မှာတကိုးတက်တည်ပြီးအញ្ញိုင်းထွက်လာတယ်ထိုးထိုးထွင်းထွင်းသိနိုင်လာတယ်အရင်တော့ကအများကြီးစဉ်းစားမှခေါင်းပုံအောင်စဉ်းစားမှမတစ်စလောက်အဖြေလေးတစ်ခုကိုရတတ်တဲ့လူမျိုးဟာစိတ်ကြည်နေအေးချမ်းသွားတဲ့ခါကိုယ်ကအခက်ခဲပြဿနာရှိတယ်ဒီကိစ္စဘယ်လိုလုပ်ရင်ကောင်းပါမလဲလို့စဉ်းစားလိုက်တာကိုဖြေရပြီးသွားတယ်ဖြေရတယ်နော်အဲ့တော့ငင်းချမ်းတဲ့စိတ်မှာသူကအမှန်ကိုလိုလားတဲ့သဘောလည်းရှိတယ်နော်အဲ့ဒီကြောင့်ယုတ်တမှုလည်းရှိတယ်အမှန်ကိုလိုလားတဲ့ယုတ်တာနဲ့တူတယ်နော်အဲ့တော့အမှန်ကိုလိုလားတဲ့စိတ်ယုတ်တဲ့စိတ်ငင်းချမ်းတဲ့စိတ်နဲ့အလုပ်ကိုလုပ်ရလို့ရှိတယ်သူကခေါင်းပူအောင်စဉ်းစားကြမှာမရှိတော့အများကြီးစဉ်းစားရတာများသောအားဖြင့်ပြောရမယ်ဆိုတော့ဘာလို့လဲဆိုတော့မယိုးသားတာလည်းပါလို့မမြတ်တတ်ဘူးပါလို့မငင်းချမ်းတဲ့စိတ်နဲ့စဉ်းစားနေတယ်။ဒါကြောင့်ကိုယ့်ဘဝကိုတကယ် efficient ဖြစ်စေခြင်းဆိုရင်စိတ်ကိုငင်းချမ်းတယ်နော် efficiency ဆိုတဲ့စကားအတိအကျပေါက်ပါနော်တက်ချီကြိုက်တာလေဒီမှာကူစက်တယ်ပဲဆို efficiency ဘယ်လောက်ရှိလဲဒါကြီးလို့ဆိုပိုသိတယ်နော်တွေ့ရတယ်နော်အဲ့လိုပဲလူရဲ့ခန္ဓာကိုယ်နဲ့လူစိတ်မှာလည်းပဲဒီလိုပဲ efficiency အောင်ပါတွေ့ရတယ်နော်အဲ့တော့စက်တစ်ခုက overheating ဖြစ်သွားတယ်ဗျာlast ညာနော်ခုမှ transformer တစ်ခုဆိုတော့ overheating ဖြစ်နေပြီဆိုဒီ transformer function မကောင်းတော့ efficient ကြီးကျသွားမှာနော်အဲ့ဒါလိုပဲနော်လူရဲ့စိတ်နဲ့လူရဲ့ခန္ဓာကိုယ်ကလည်းပဲပူသွားလို့ရှိရင် efficient ကြီးကျသွားတယ်ဒါအမှန်တဘာဝကျတယ်နော်တဘာဝနေရာမှာပဲဒါဘာမှမထူဆန်းရုပ်ပိုင်းနဲ့စိတ်ပိုင်းနဲ့တက်ရှိနေတက်မဲ့နေတူတာတွေအများကြီးရှိပါတယ်နော်အဲ့တော့စိတ်ကိုအင်းချောင်းထားလို့ရှိရင်တရားထုတ်လို့ရှိရင်နော်ဟောကာယပတ္တိစိတ်တပတ္တိကိုယ်ရဲ့ငြိမ်းချမ်းမှုစိတ်ရဲ့ငြိမ်းချမ်းမှုဖြစ်လာတယ်နော်ကာယလဟုတာစိတ်ကလဟုတာဖြစ်လာတယ်ကိုယ်ရဲ့ပေါ်ပါခြင်းစိတ်ရဲ့ပေါ်ပါခြင်းဖြစ်လာတယ် တော့ဒီကာယဆိုတော့အတိတ်ပဲတော့မျိုးမျိုးကောက်ကြပါတယ်တို့တော့ခန္ဓာကိုယ်ပါပေါ့ပါတာအမှန်ပဲအော်ဒီကာယကြီးတွေဒီတရားကြီးတယ်မှာအထုတ်ခုနော်တချို့ဆိုဘယ်လောက်ထိအောင်ပြောလဲဆိုတော့တရားအထုတ်လို့တမာတိကောင်းရတဲ့ခါမှာဈဉ္ဉံလျှောက်တဲ့ခါခြေတော့နဲ့ကြမ်းပြီးထိတယ်ဆိုုံလေးပဲထိတော့အလေးဉာဏ်ရှိအောင်နော်ဘောဒီဟာ weightless ဖြစ်တာထိုင်းနေတဲ့လူပါပဲထိုင်းပြတ်တရားရှိမှရင်ရှိမှနဲ့အစမှာတော့ကြာလေးလေးတွေပဲကြာလေးပမန်းလေးရက်တော့ကြာလို့ဒီတမာတိကောင်းတယ်ဖြည်းဖြည်းတဖြည်းပေါ့လာတော့ခန္ဓာကိုယ်ကလုံးဝအေးပြီးပေါ့နေစိတ်ကလည်းပဲအေးပြီးတော့ပေါ့ပါနေတာလေးနာမှုဆိုတာမရှိတော့အဲ့လိုခါမှာခန္ဓာကိုယ်လည်း efficient ကိုဖြစ်တယ်ခန္ဓာကိုယ်မှာအင်အားကုန်ခန်းမှုကျုံတည်မှုအင်တာနေတော့ဒါကြောင့်အစားတော့နည်းနည်းလေးစားရုံနဲ့နေနေတယ်နည်းနည်းလေးအိပ်ရုံနဲ့လည်းနေနေတယ် waste မဖြစ်တော့တော့လောဘကြီးဒေါသကြီးအင်တာအားကြီးနေတဲ့ခါမှာဒီခန္ဓာကိုယ်မှာမလွတ်အပ်ပင်တဲ့ adrenaline level ကမြင့်တယ်adrenaline ကခန္ဓာကိုယ်ရဲ့ energy တွေကအများဆုံးယူတော့တုံးပြစ်တာ waste အများကြီးဖြစ်တယ်ဟောစိတ်ငြင်းချမ်းနေလို့ရှိရင် adrenaline ကကျသွားတယ်နော်အဲ့တော့အခု research တွေ medical research တွေပြောပြရတယ်ဆိုတော့ခုခေတ်လူတွေတော်တော်များများခန္ဓာကိုယ်မှာ adrenaline ကလိုတဲ့အဆင့်ထက်များနေတယ်အလိုရောက်များနေတယ်ဘာလို့လဲဆိုတော့လောဘဒေါသပိုကြီးနေတာဟောလောဘဒေါသက adrenaline ကိုပို့ပြီးတော့ထွက်စေတယ်အဲ့ဒီ adrenaline ကိုပဲ stress hormone လို့လည်းခေါ်တယ်ဘယ်လိုပဲနာမတမျိုးနဲ့ခေါ်တာနော် stress hormone ဆိုတော့အတိတ်ပဲဘယ်လိုကောက်လဲ stress ကိုဘယ်လိုတွေပဲကောက်လဲ
ပင်ပန်းမှု
အဲပင်ပန်းမှုနော်ပင်ပန်းမှုဖြစ်စေမှုတော့ adrenaline များနေပင်ပန်းနေသူကတော့တဘာဝအလျောက်တော့လိုအပ်ပါတယ် adrenaline ရှိလို့ပြီးရတော့မှဆို adrenaline ထွက်မှဖြစ်တယ်ထွက်မှပြောပြေးနိုင်တာပေါ့နော်ဒါပေမဲ့ပြေးစရာမလိုဘဲနဲ့ထိုင်နေလို့မှ adrenaline တွေအများကြီးထွက်နေမကောင်းတော့ပင်ပန်းတော့ထိုင်နေရင်တုခဏကပြီးတဲ့ function ကိုလုပ်ဟာတူဘာလို့အစားနည်းနည်းပြန်မလာအဒရီနလင်းများလာရင်ဟတ်ဘီတ်ကများလာတယ်နော်ဒါကြောင့်တချို့ဟတ်ဘီတ်တိတ်နှေးသွားတဲ့လူတွေကိုရက်သွားမှကြာရင်အဒရီနလင်းထိုးပစ်လိုက်ရရှားဘူးလားမသိဘူး
ရှားဘ
ူးပါအင်းသူဟတ်ဘီတ်ကိုမြန်အောင်လုပ်ပစ်လိုက်တော့နော်အဲ့တော့ထိုင်းနေရင်လည်းလောဘကြီးဖြစ်နေမယ်ဒေါသကြီးဖြစ်နေမယ်နော်မနာလိုတဲ့စိတ်ဝန်တိုးတဲ့စိတ်ဒီမာနကြီးဖြစ်နေစေအဒရီနလင်းကတက်နေနော်အဲ့တော့ထိုင်းနေရင်လည်းသူပြေးနေတာနဲ့တူတယ်အများကြီးပြန်မှန်းသွားတယ်နော် efficient မဖြစ်တော့ဘူးစိတ်ကလည်းဒီလိုပဲအမှန်တန်ပူလောင်ပြီးတော့ပြန်မလာတယ် efficient ဖြစ်တော့အဲ့တော့ efficient မဖြစ်ရင်ပြဿနာတစ်ခုနဲ့တွေ့လို့ဖြေရှင်းရတော့မယ်ဆိုရင်သူအလုပ်ကိုလုပ်ရတော့တယ်နော်စိတ်ကငြင်းချမ်းနေတဲ့သူဆိုရင်ခန္ဓာကိုယ်လည်းပဲငြင်းချမ်းပြီးတော့တိတ်ကို efficient ဖြစ်တယ်ကိစ္စတစ်ခုရှိလာလို့ရှိရင်အေးစေးစေးစဉ်းစားပြီးတော့အကောင်းဆုံးသူလည်းကျွေးရှင်အောင်ကိုယ်လည်းကျွေးရှင်အောင်အမျှအတဆုံးအယုဒဆုံးနေနဲ့ဖြေရှင်းပေးလိုက်တယ်အဲ့တော့အမျှအတဆုံးအယုဒဆုံးနေနဲ့ဖြေရှင်းပေးလိုက်တဲ့အခါမှာဒီစိတ်ကမြင့်မြတ်မှုလည်းရှိနေတယ်နော်အဲ့ဒီမြင့်မြတ်မှုဟာကျင့်ရစရာအကောင်းဆုံးကိုယ်စိတ်လေးကိုပြန်ကြည့်လိုက်လို့ငါရိုးရိုးသားသားလေးလုပ်ပြလိုက်တာငါကြောင့်သူများလည်းအဆင်ပြေသွားပြီအဲ့ဒီမြင့်မြတ်မှုကိုပြန်မြင်ရတော့ကိုယ့်ဘဝကိုအတန်ကျဉ်းတတ်တယ်ကိုယ့်ဘဝကိုအတန်ကျဉ်းတတ်ပါတယ်နော်အဲ့တော့မြင့်မြတ်မှုဆိုတာလူတဘာဝပဲနော်လူတဘာဝမှာစမ်းကျင်ဘက်တည်းကတော်တော်များတယ်ဒါလည်းပဲစဉ်းစားကြရလေးဖြစ်အောင်နည်းနည်းလေးအကြောင်းပြောပြချင်ပါတယ်နော်လူဟာ selfish ဖြစ်တဲ့ဘဝလည်းရှိတယ်တက်တကောင်းဆန်းတယ်နော်သူ့ဘဝကြီးပဲလိုချင်တယ်တခါလေကြည့်မောင်နှမချင်းချင်းကြည့်သူကပို့ပြစားလိုက်ချင်နော်ကစားစရာပစ္စည်းတခုရရင်နားပဲပို့လို့ချင်တယ်ညီမမဆွဲသဘောထားအစမှဖြစ်မလာသေးဘူးနော်တဖြည်းဖြည်းမိဘတို့ဆရာသမားတို့ကမျက်မျက်တတသဘောထားတောင်းပင်ပေးမှသူ့ကိုကိုးဖို့ကြောက်စဉ်းစားတာနော်အဲ့တော့လူမှ selfish ဖြစ်တဲ့သဘောထားရှိတယ်လို့ selfless ဖြစ်တဲ့သဘောထားလည်းရှိတယ်အများအတွက်ကိုယ့်ရုပ်ကိုစွန့်ပြီးတော့မမတုံးတော့ပါဘူးလေသူ့ကိုပေးလိုက်တော့မယ်ငါမစားတော့ဘူးဒါမှငါရှော့စားလိုက်တော့သူ့ကိုကျွေးလိုက်တော့ဘယ်လိုနော်စွန့်နေတဲ့သဘောထားလည်းရှိတယ်နော်ဒေါသဆိုလည်းသူ့တဘာဝပဲနော်ရိုက်ချင်တယ်နှက်ချင်တယ်ပြောချင်တယ်ဆိုချင်တယ်တတ်ချင်တယ်ဖြတ်ချင်တယ်ဒေါသဆိုသဘောထားရှိတယ်လို့မေတ္တာကရုဏာလည်းရှိတယ်နော်သူတဘာအတွက်မေတ္တာခံချင်တယ်ငါပဲဒုက္ခရောက်ရောက်ပါဆိုတချို့စိဒီစစ်တွေဘာဖြစ်တဲ့ခါတချို့မိလောင်တဲ့ခါမှာနော်ကိုယ်အသက်အန္တရာယ်ကိုခံပြီးတော့နော်သူများကိုရအောင်ပြောဘယ်လောက်ကြည့်မာတဲ့မြတ်တာဆိုတာစဉ်းစားကြည့်နော်အဲ့တော့လူတစ်ပါးမှာအဲ့လိုစန့်ကျင်ဘက်တွေရှိတယ်နော်ပစ္စည်းဥစ္စာအာရုံ၅ပါးတွေကိုအများကြီးခံစားနေတဲ့စိတ်ကလည်းပဲလူတစ်ပါးမှာရှိတယ်။ညာသာဖြင့်ငယ်တုန်းမှဒါပို့ပြီးတော့အာကြည့်တယ်နော်လူတစ်ပါးပဲနော်ထို့သူအာရုံတွေကိုရှင်းရတယ်များရှင်းပြီးတော့နော် minimum မရှိမဖြစ်တာလောက်လေးပဲစားတော့သုံးဆွဲပြီးတော့ငင်းငင်းချမ်းချမ်းပဲနေနေတဲ့စိတ်လည်းဒီမှာရှိတယ်ကိုယ့်ကိုယ်ကိုပြန်စဉ်းစားကြည့်အဲ့လိုစိတ်မျိုးကတစ်ခါမှတစ်ခါဖြစ်ပါလေနော်ထို့သူပဲအရာရာတိုင်းကိုပိုင်ရင်းနဲ့စိတ်ရှိတယ်လို့နော်။ဟိုကလည်းလူကြီးရတယ်လူကြီး
ဲ့လိုရှက်စိတ်ရှိလို့တရားအတိုင်းကိုစွန့်လွတ်ခြင်းတဲ့စိတ်လည်းရှိတယ်ဒါလူတဘာဝပဲဟုတ်တော့တရားအထုတ်တာလည်းလူတဘာဝပဲအပျော်ပါခံစားတာလည်းလူတဘာဝပဲအဲကြောင့် meditation is human nature လို့ပြောကြမှာဒါလည်းပုံပေါ်တဲ့နာပြောလိုက်တယ်မဟုတ်ဘူးနော်ဒီပေါင်းများဆိုတာတရားရဲ့သဘာဝစိတ်ရဲ့သဘာဝလူသဘာဝကိုဘုံဘုံအတန်စိတ်ဝင်လာတယ်။အဲကြောင့်ဘုံဘုံတိတ်ခွေနေတော့ကြည်ကြရတာအများအားလုံးပါနေတာတွေ့မယ်နော်။ဒီဘုံဘုံကသဘာဝကိုရှာနေတာ။စိတ်ကူးရင်းကြရကိုရှာတာမဟုတ်ဘူးနော်။တကယ့်သဘာဝပါလေအဲ့ဒါသိကြည့်။အဲသဘာဝကိုတခြားရှာရတဲ့ခါမှာတွေ့လာတယ်။ meditation က human nature ဆိုတာ။တင်းငင်တာအကျဉ်းတော်ကိုလူတွေကလုပ်ခြင်း။နည်းနည်းနည်းနည်းအမှန်ကိုသိရတာကိုလုပ်ခြင်း။လွတ်လပ်တာကိုသိလို့ရှိတယ်။အထူးသဖြင့်စိတ်ရလွတ်လပ်မှုပေါ့နော်။အသိဉာဏ်လွတ်လပ်မှုစိတ်ရလွတ်လပ်မှုသိလို့ရှိတယ်။ဒါကြောင့်ဒီကုမောကုတ္တံမှာပါဠိစာပေမှာအလိုဝိမု ക്തി လို့ပါလို့ပြောရရင်သိတဲ့ဘောကြတယ် freedom နော်။လွတ်လပ်မှုအမှန်တန်လို့ရှိတာငယ်လေးတည်းလွတ်လပ်မှုကိုရှားနေတာပဲ။ဒါလို့တဘာဝ။အဲ့တော့လူတိုင်းမှာဒီတဘာဝရှိနေတယ်နော်။ရှိပင်ရှိတော့လည်းပဲများသောအားဖြင့်တစ်ဖက်ကအာကောင်းတယ်။ဘာဖြစ်လို့အာကောင်းလဲဆိုတော့အဲ့ဒီဘက်ကအာပြီးလို့မြေစင်မှာခုနပြောတယ်ပဲကလေးဟာကစားစရာဆိုလဲသူပဲလို့ရှင်းစားစရာဆိုလဲပဲသူပဲလို့ရှင်းနော်ဒါ animal nature နဲ့ပုံပြနေဆက်တယ်နော်အဲ့ဒီဘက်ကငိုရဲကတဘာဝတိုင်းပါလာပြီးသားအားကောင်းပြီးသားကြီးလာတဲ့ခါမှာလည်းပဲမိဘပတ်ဝန်းကျင်တန်းဝန်းကများများရအောင်ရှာဖို့အားပေးနော်ဂုံရှိရှိအစင်တန်းမြင့်မြင့်နေနေဖို့ပုံပြအားပေးနော်ဟိုကျမ်းမာရေးတဲ့ညှက်တဲ့နေထိုင်စားရေးတော်တွေကလွတ်တာအမှန်ပါပဲနော်ဒါတော့မရှိမဖြစ်ပါဘူးသို့တော်လည်းပဲကုန်ပကာသနာဘက်ကိုလိုက်ပြီးတော့စားတာကိုလည်းပဲပုံကြီးချဲ့နေလို့များချဲ့သွားတယ်။နော်ဘယ်လောက်ကြည့်အောင်ပုံကြီးချဲ့လဲဆိုရင်ကိုယ်တော့ကြားရတာ။တချို့ဆိုင်တွေမှာဟင်းတစ်ခွက်တည်းကိုတစ်ထောင်လောက်တော့ပေးရတယ်လို့ပြော။အဲမက
ား
ဘူး။မကားဘူး။
တောင်းချောက်တော့မပေးရ
ဘူး။လူတဘာဝနော်ပုံကြီးဘယ်လောက်ချဲ့လဲဆိုတာစဉ်းစားကြည့်လို့နော်။ဂုံရှိအောင်စားကြည့်။ဘာမှမဟုတ်ပါဘူးဒီတုံးကဘယ်လောက်ဝင်မလဲဘိုက်ထဲ။နော်။လက်မှမရှိဘူး။နော်။အဲ့တော့ရိုးရိုးလေးအာဟာရဖြစ်အောင်ဆံကောင်းကောင်းလေးနဲ့ဟိဒီဟိရလက်လက်ဆက်ဆက်လေးနဲ့နော်ကြိုက်တိုင်းခုကကိုကြိုက်တဲ့အသားလေးငါလေးနည်းနည်းနဲ့ဆိုရင်တရားတော်လို့ဆိုရင်တော့ပါဟုတ်အဲ့ဒါကိုပဲအစတရားလောက်ပုံကြီးချက်လိုက်ပါတသောင်းတန်လောက်စားရဆိုတော့အဲ့ဒီပဲချက်ပါဘုဒ္ဓဘာဝပဲတန်နော်အဲ့တော့ဒီဖုန်းဖုန်းနဲ့တိတဲ့လူတွေအများကြီးရှိတယ်တချို့ဆိုလဲအမေရိကန်မှာခဏနေခဲ့တာဘူးအဲ့တပည့်တက်ကပြောပြတယ်သူကသူ့မိဘတွေကမီလီယံနယ်တွေပဲသူကတော့ဒီလောက်အခုချိန်မှာဒီလောက်ကြီးချမ်းသာပါတို့ကဘာဖြစ်ဖြစ်သူ့မှာအများကြီးတုံးနေတယ်သူပြောတယ်သူတကဘာလုံးနှံ့သွားဘူးတယ်ကောင်းပြီဆိုတဲ့ဟိုတယ်တွေမှာနေဘူးတယ်ကောင်းပြီဆိုတဲ့စားစာတွေစားဘူးတယ်နော်ဒါပေမဲ့ကြာလာတော့သူ့စိတ်ထားတကြီးပြောင်းလာတယ်ဘာထူးမှလည်းတဲ့နောက်ပိုင်းကျတော့သူခေါင်းကြီးပုတ်တဲ့သုံးနှစ်တောင်ကြာတယ်ညာဝတ်တာတနေ့ကိုတနတ်ပဲစားပါလို့တော့ဘာပဲဖြစ်ဖြစ်လက်လက်ဆက်ဆက်ကျမ်းမာရင်းနဲ့ညီညွတ်ရင်တော်ပြီဘာမှသူ choice မထားတော့ဘူးဘာစားမလို့ဘယ်တော့မှမပြောဘာပဲရတာကိုတနတ်စားဝအောင်စားနေလိုက်တာဒါလို့တဘာဝနော်တစ်ချိန်လုံးကသူဟာအဲ့လိုပဲအစာတောက်တည်းအမျိုးမျိုးနော်တကဘာလုံးနှံ့ပြီးတော့အနှံ့နေခဲ့ပြီစားခဲ့ပြီနော်သူကြားတော့သိလာတယ်ဒါကဘာမှမထူပါဘူးဘာလို့တဘာဝကအခုလုံးရှိတယ်နော်အဲ့ဒါသတိထားဖို့ညာ extreme အခုလုံးလို့ဖြစ်နေတာအဲ့တော့အဲ့ဒါလို့လူတဘာဝကိုနားလည်ထားလို့ရှိနော်ကို့မှာအင်မတန်မြင့်မြတ်တဲ့စိတ်ဓာတ်နဲ့အမှန်တန်လေးနဲ့တည်းမှန်ကန်တဲ့အသိဉာဏ်ကိုလိုချင်တဲ့တဘာဝရှိတယ်ဆိုတာကိုသိဖို့လိုတယ်အသိမှပြဖို့လိုတယ်အဲ့ဒါဖြစ်ပေါ်လာအောင်လည်းပဲသူ့အချိန်လေးပေးပြီးပြုစုရမယ်လူတွေမှာခုနကလိုစာဝတ်နေရတဲ့ပုံကြီးကခြင်လုံးမကချဲလိုက်တဲ့ခါကျတော့အချိန်ရှိသမျှအားလုံးဟာစာဝတ်နေရင်အပြောပါပဲကိုပေးလိုက်ရတော့အဲ့ဒါဟာမမြတ်တော့ balance မရှိဘူးအဲ့ဒါရေးကြည့်ဘဝမှာ balance ရှိဖို့ဟာအမှန်တန်ရေးကြည့်တဲ့ချက်ဖြစ်တယ်စာဝတ်နေတဲ့ရှားပါငင်းချတဲ့စိတ်နဲ့ရှားပါသုံးတဲ့ခါမှလည်းပဲအပူကမသုံးမနဲ့တကယ်ထိတ်ထိတ်တနာနေရမှာငင်းချမ်းတဲ့စိတ်လေးနဲ့သုံးပါနေ့စဉ်တရားထုတ်ဖို့အချိန်ရအောင်ယူပါမင်းမဖြစ်ဘူးမယူရင်ဘာလဲမရှိတော့ဘူးနော်အထူးသဖြင့်ဒီလိုအသက်ကြီးတဲ့ဘက်ကိုရောက်လာတဲ့ခါမှာဒီမြင့်မြတ်တဲ့မိမိရဲ့အတွင်းကသဘာဝအတွက်တရားထုတ်ဖို့အချိန်မပေးနိုင်လို့ရှိရင်ပစ္စည်းဥစ္စာတွေဘလောက်ရှိရှိဘဝကိုကျဉ်းတတ်မှုမရဘူး no satisfaction နော်လုံးဝကျဉ်းတတ်မှုမရဘူးနဲ့မပြောလို့ဖြစ်နေတယ်ဘာမပြောမှလည်းမသိဘာကြောင့်မပြောမှလည်းမသိဘာမှအိမ်လည်းရှိတယ်ပတ်စံလည်းရှိတယ်ကားလည်းရှိတယ်အလုပ်ကိုင်းရှိတယ်ဝင်ဝင်ရှိတယ်ဒါနဲ့လည်းငါမပြောဘာဖြစ်နေလဲအဲ့လိုအကြောင်းတစ်ခုကိုအရင်တစ်ခေါက်ကဆရာဝန်ကြီးတယောက်အကြောင်းဘဝကိုချိန်ခံပြီးတော့တော်လေး
စဉ်းစားစရာလေးတွေပြောခဲ့ဘူးပါလေနော်နားဘူးတဲ့ကမှာပါသလားတော့ပြပါတော့အဲ့ဒါအရေးကြီးတဲ့ချက်ပဲနော်ဘာလို့လဲဆိုတော့လူတစ်ပါးပါမှာကောင်းကောင်းနေခြင်းနဲ့ကောင်းကောင်းစားခြင်းနဲ့ကောင်းကောင်းဝတ်ခြင်းတွေဒီတစ်ပါးကရှိနေပြီနော်ဒီတစ်ခုတည်းကိုပဲပူဇော်ပေးလိုက်တော့ဟိုတစ်ဖက်ကနော်မြင့်မြတ်တဲ့အေးချမ်းတဲ့လေးနက်တဲ့အပြည့်ညာနဲ့ဆွတ်တက်လို့ရဖို့အတွက်ဘာမှမလုပ်ဘူးဘာမှမလုပ်တော့တဘာဝကိုပဲအဲ့ဒါကိုဆန္ဒပြတာပဲမင်းတော့လွဲနေပြီမှန်းနေဒီတစ်ဖက်ကိုပြစ်ထားရတဲ့ကြောင့်ဘဝကိုကျဉ်းနှံမှုရအောင်အဲ့လိုမပြောမရှင်းဖြစ်လာတာကိုပဲတချို့မသိလူတွေကတော့နာတာဒီပရက်ရှင်ဖြစ်တာပဲသွားဖြေတော့မရဘူးအင်းနဲ့တည်းမြင့်မြတ်တာအေးချမ်းတာကိုရှာပါအဲ့ဒါရရင်အလိုလိုဒီပရက်ရှင်ပြောက်သွားဘဝကိုအင်မတန်ကျဉ်းနှံပြီးတော့အင်မတန်ပျော်လာတယ်ဘလို့လည်းပဲပြန်လုံနိုင်လာတယ်ဒါပေမဲ့သဘောထားမှန်မှန်ကနေလုံနိုင်လာတယ်မိသားစုကလည်းပုံပတ်ချစ်လာတယ်ပူပြီးကိုချင်းစားလာတယ်အင်မတန်နဲ့နဲတဲ့လိုက်သေးတဲ့မြင့်တာနဲ့ချစ်တယ်လားအပေါ်ရဟန်ဆောင်ကအဆင်ပြေအောင်နေတာမဟုတ်ဘူး။အဲ့လိုဖြစ်လာတာ။ဒါကြောင့်ဒီ human nature လို့ခေါ်တယ်မှာဒီနှစ်ပိုင်းရှိတယ်ဆိုတော့သဘောပေါက်တော့ငယ်တုန်းမှာတော့ပထမပိုင်းကိုဦးစားပေးလိုက်တာပေါ့လေနော်။တဘာဝပဲကြားပါလေ။ထားပါတော့နော်။သို့တော့အသက်ကြီးတဲ့ဘက်ကိုရောက်လာလေလေပူပြီးတော့ပူပြီးတော့မြင့်မြတ်တဲ့စိတ်ဓာတ်နော်။လေးနက်တဲ့မံကန်တဲ့အသိဉာဏ်ရဖို့ကိုလုပ်ရတယ်။နောက်ဆုံးအဆင့်ရောက်တဲ့အခါကျရင်တော့လုံးဝစာဝတ်နေကိုထားလိုက်ရတော့မှာမလုပ်တော့ဘူး။လုပ်နိုင်မှလည်းမဟုတ်တော့ဒါပဲအသက်80 90တိအောင်နေရတယ်ဆိုတာဘာလို့အုံမလဲလုံးနေတော့နော်သာသမီတွေကသူတို့ပြုစုတာငင်းတော့ပြုစုနေကိုယ့်ကိုအေးချမ်းနေအချိန်တော်တော်များများကိုငင်းချမ်းနေစိတ်လေးနဲ့တဲ့အပညာနဲ့ပဲနေသွားအဲ့ဒါမှကျင်းတတ်တယ်ဖြစ်နေကျင်းတတ်မှုလည်းအပြည့်ရအောင်အဲ့လိုမှမနေတတ်လို့ရှိရင်အသက်ကြီးလာလေလေအပြော်အပါလည်းမခံစားနိုင်လေလေငွေလည်းမရှာနိုင်လေလေဒီကြားတွေကပိုလာရင်လည်းတော့နာပြီနော်ကိုကချုံရင်ကြည်ရချုံရင်ရှိလာတော့ဘယ်လိုလုပ်ပြောမလဲပြောလို့ရအောင်မလ
ား
မရဘူးမရမကပြောမယ်ဆိုရင်လည်းပဲတဘာဝလည်းမကြဘူးခံလို့တဲ့ဘောကြီးဖြစ်နေမယ်ကြည့်လို့လည်းမကောင်းဘူးတကယ်လည်းပြောမှာမဟုတ်ပါဘူးဒါကြောင့်အသက်ကြီးလေလေအဲ့ဒီ meditation ဆိုတဲ့ human nature ပဲကိုအချိန်ပိုပေးရလေလေဖြစ်မှာတဘာဝကြာလာအဲ့တော့ it is one of the many paradoxes of psychologyThat the pursuit of happiness defeats its own purpose. Paradox la, kya bu ma no? San jin be lo phit na. Chi naw ma ni da. Patipakha phit na, paradox phit na no. So psychology ma paradox de a myai shi. Lu sait ka ta kai ko paradox de nya ma. A ni psychology ma sait pinya ma paradox de a myai shi de ka ta khu a ba lo so lo.The pursuit of happiness. အပျော်ပါကိုလိုက်စားတာပေါ့နော်။အပျော်ပါကိုလိုက်စားတာလေ defeats its own purpose. သူဥတီချက်ကိုပြန်ဖြတ်စီလိုက်တာလေ။နော်။ဘာလို့ဆိုတော့ပျော်စရာကိုမရမကရှာတဲ့လူကမပျော်တော့ဘူး။အဲ့ဒါသဘောပေါက်ဖို့ပြန်လို့။နော်။အပျော်ပါကိုမက်လွန်းတဲ့လူကကြာလေမပျော်လို့ဖြစ်တော့ဘူး။ခဏပဲရမှာနော်။အသက်ကြီးလာရင်အဲ့ဒါပို့ပြီးတော့ထင်ရှားပါတယ်။အဲ့တော့ဘသူကပြောလဲဆိုတော့ we find happiness only when we do not directly seek it. သူကိုတက်တက်ဦးစားပေးပြီးတော့မရှာဘဲနဲ့တခြားကိုယ့်ဘဝမှာတန်ဖိုးရှိတာအတိတ်ပဲရှိတာရင်းနေတာလှုပ်တဲ့နေရာကိုလှုပ်သွားနေ။လှုပ်ရင်းနဲ့ပဲ indirectly ပြောလာလိမ့်မယ်။အဲ့ဒါတိတ်ဘာဝကြဒီချက်ကိုဒီဘုံဘုံတော့ခန့်ငယ်ရတဲ့ကသဘောပေါက်တာပျော်စရာကိုမရှာရလို့မပြောဘူးပျော်စရာဆိုတာပျော်အောင်မလုပ်ရမနဲ့ပျော်မှတကယ်ပျော်တာနော်အဲ့ဒါဥပမာတစ်ခုကြည့်မှာစင်နော်ကလင်းငယ်လေးတွေကြည့်သမ်းပါကလင်းငယ်လေးအပြင်ထွက်သွားမယ်ဥပမာတောရအောင်နဲ့ခေါ်သွားကြည့်ပါတီပါလေးခေါ်သွားကြည့်သူအလိုလိုပျော်နေတယ်နော်တစ်ပင်နေမြင်ရလည်းပျော်တယ်ငှက်တင်မြင်ရလည်းပျော်တယ်ရေကန်နဲ့ရေစင်းစောရလည်းပျော်တယ်ဘာပဲဖြစ်ဖြစ်သူကသူပျော်နေတာနော်ကလေးတွေကပျော်စရာကိုအထုမကျတာလည်းပျော်တယ်ဒါပေမဲ့အခုခေတ်မြို့ဝတချုပ်ကလေးတွေဟာမရတော့သူကဆက်နဲ့တတ်ထားတဲ့ပစ္စည်းအမျိုးမျိုးနဲ့ကစားမှပြောတယ်ပတ်စံအများကြီးကုန်ပြီးတော့ဝကျူစားရတယ်နော်တဘာဝတိုင်းနေကြတဲ့ကလေးတွေဆိုရင်ဘာပဲမြင်ရမြင်ရတယ်လို့ပြောတယ်ဘာပဲတော့လို့ကတော့ပြောနေတယ်လူကြီးကြတော့ကလေးတော့ဘယ်လိုကူပြောလို့လဲတော့နော်တို့တော့တရားထုတ်တယ်လို့ဆိုရင်တော့ဘာမှမလို့ရဘူးနဲ့အလကားနေပြောနေတယ်ဒီတရားလေးရှိမှဘုပ္ပစ္စပန်တဲ့တဲ့လူခန္ဓာမှာကိုဖြစ်နေကြည့်ပြီးသိနေတယ်နော်ရိုးရိုးလေးဆိုတော့အသက်ရှင်နေတာကိုသိနေတယ်ဝင်လာတာကိုအစအဆုံးသိတယ်သ ထွက်သွားတာကိုစဆုံးတည်နေတယ်။တာဝန်လာတာစဆုံးတည်တယ်ထွက်သွားတာစဆုံးတည်တယ်။ဘာထူးဆန်းတယ်လဲဆိုတော့မမှမထူးဆန်းဘူး။နော်။တဘာဝဖြစ်စဉ်ကြီးတစ်ခုကိုသိတယ်နော်။တို့ပြဝင်သွားရင်တို့ရာလေးတည်တယ်။အေးပြဝင်သွားတယ်အေးရာကိုတည်တယ်။တို့ပြထွက်လာတယ်တို့ပြထွက်လာတာကိုတည်တယ်။ထွက်လာတဲ့လေကနှွေးနေတယ်နှွေးတာကိုလည်းတည်တယ်။နောက်တစ်ခါကြီးကြာလာရင်ဒီတည်တဲ့စိတ်ကိုလည်းတည်တယ်။တည်နေတယ်ဆိုတာကိုတည်တယ်။အတိတ်ကိုလည်းမတွေ့ဘူးအနာဂတ်ကိုလည်းမတွေ့ဘူး။ပြစ္ဆုတ်ကံဖြစ်နေတဲ့ထွက်လေဝင်လေတို့မှုထိမှုဘူးမှုအေးမှုကိုသိနေတယ်သိနေတယ်သိနေတယ်သိနေရတာနဲ့ကိုပဲစိတ်ကကြည်လင်အေးချမ်းပေါ့အလိုလိုနေပြောနေတယ်ပြောပြဖို့မလွယ်တဲ့ပြောနေတမျိုးပဲနော်ကြုံမှုမှပဲသိတယ်မကြုံဘူးလို့ပြောပြရင်တော့မဖြစ်နိုင်ဘူးလို့ထင်ပါတစ်ချက်ပြောစရာကောင်းတာတွေရှိသေးတယ်ဘုရားထင်ရင်ဖြစ်လာတာကြားလေကြည်လင်လေကြားလေအေးချမ်းလာလေကြားလေအသိဉာဏ်ရှင်းနေလေစိတ်ထဲမှာလောဘဒေါသတွေကြားလေပါသွားလေလေကြားလေပါသွားလေလေသူတို့မရှိတဲ့ခါမှာဘာမှလုပ်စရာမလိုဘူးအလိုလိုပြောနေတာအမှန်တန်ငင်းချမ်းလုပ်စရာမလိုဘူးအာယုံခံစားလို့ပြောတာမဟုတ်ဘူးခံစားခြင်းနဲ့ဆန္ဒတော့မရှိဘူးသူကသူငင်းချမ်းနေတာပဲအဲ့တော့ပျော်ရှင်မှုဆိုတာအဲ့လိုရမှာပဲကောင်းပါလေအဲ့လိုနီးနဲ့ပြောတာစိတ်လည်းမပင်ပန်းကိုယ်လည်းမပင်ပန်းတခြားနီးနဲ့ပြောတာကိုယ်ပင်ပန်းမှုစိတ်ပင်ပန်းမှုဖြစ်တယ်နော်ငွေလည်းအများကြီးကုန်တယ်နော်တချို့အကျင့်ဆိုင်တယ်လေပျက်စီးတယ်မပြောပါချောင်းအကျင့်ဆိုင်တယ်ပျက်စီးသွားတယ်နော်မကောင်းမှုကိုလုပ်မိလို့ကိုယ့်ကိုယ်ကို self respect မရှိတော့ဘူးကိုယ့်ကိုယ်ကိုလေးစားမှုမရှိတော့ဘူးကိုယ့်ပတ်ဝန်းကျင်ကတော့တိတဲ့လူကတော့လေးစားမှမဟုတ်တော့ပါဘူးနော်အဲ့ဒီလိုမကောင်းမှုကိုအတူတူလုပ်ဖို့လုပ်တဲ့တွေကတော့တို့တို့ကျင်တော့တွဲတော့တွဲမိမှာပါဒါပေမဲ့လေးစားဖို့တော့မလိုပါဘူးနော်တွဲတော့တွဲမှာပဲမလေးစားနိုင်ဘူးအဲ့တော့ဒီတရားနဲ့နေပြီးတော့အေးချမ်းပြောပြောနေတာကခန္ဓာကိုယ်ကျန်းမာရေးအတွက်အထောက်အကူဖြစ်တယ်။စိတ်ရဲ့ကျန်းမာမှုအတွက်အထောက်အကူဖြစ်တယ်။အသိဉာဏ်ကြီးလာတယ်။အကုသို့လုံးဝမဖြစ်ဘူး။ကိုယ့်ကိုယ်ကိုလေးစားမှုချစ်ခင်မှုတန်ဖိုးထားမှုကြားလေတိုးလေဖြစ်လာတယ်နော်။ဒီကိုယ့်ကိုယ်ကိုလေးစားမှုချစ်ခင်မှုတန်ဖိုးထားမှုဆိုတာ self respect နဲ့ self love လို့ပဲခေါ်ပေါ့နော်။အဲ့ဒါကထင်တော့မလွယ်ဘူး။တခြားနည်းနဲ့ရဖို့တိတ်မလွယ်။တရားအထုလို့ကြည့်ရင် easy ချမ်းသာနေတဲ့ကောင်မှာကိုယ့်ကိုအင်တန်ကြည်ညိုတာပဲဒီကြည်ညိုတဲ့စကားကိုသုံးလို့ရတယ်နော်ကိုယ့်ကိုယ်ကိုတကယ်ကြည်ညိုတယ်ဒါကြောင့်ဆရာလေးတစ်ပါးပြောဦးတယ်သူတစ်ပါးကကိုယ့်ကိုမကြည်ညိုတာရင်းမကြည့်ဘူးကိုယ့်ကိုယ်ကိုကြည်ညိုဖို့ရည်ကြည့်အဲ့ဒီကိုယ့်ကိုယ်ကိုကြည်ညိုတဲ့စိတ်ကိုရပြီဆိုရင်လည်းပဲကိုယ့်ကိုအများကြီးလက်ကျင့်တတ်တယ်လူတွေကဘဝကိုနေတာနေသွားနေကြတယ်နော်တကယ်ကျင့်တတ်မှုမရဘူးကိုယ့်ကိုယ်ကိုလည်းတကယ်မကြည့်ဘူးအခုကိုတကယ်ကျင့်တတ်ဖို့တကယ်လေးစားဖို့တန်ဖိုးထားဖို့ချစ်ဖို့ဆိုတာဒီတရားနဲ့မှာပဲလေအဲ့ဒါရပြီဆိုလည်းပဲတခြားတွေဘာမှရှိအရင်မကြည့်တော့ဘူးလို့ထင်တယ်ငါထမင်းတွန်းကတော့ငတ်ပါ့ကွာတော့သူဖြစ်လာမှာပဲငါဒီစလိုစိတ်အေးချမ်းရနေတယ်ပဲကြည်ရင်နဲ့နေချင်းတော့တယ်အဲ့လိုဖြစ်လာတာအဲ့ပူပင်တော့ကလည်းမထားတော့ပူစရာမလိုဘူးဆိုတော့သူသိတယ်မနေ့ကလည်းလည်းပဲဒကာကြီးတယောက်လာပြောတယ်သူကတိတ်တူဆရာတယောက်ပါသူပြောတယ်တပိတော့ထမင်းဘာမှမငတ်ပါဘူးသိပါတယ်သူ့ကိုသူရင်ကြည့်မရှိဘူးအတိညာရှိတယ်စိတ်ငြိမ်ဘောထားအတန်ကောင်းတယ်အများကြီးရှိတော့သူလုပ်တယ်ငံကနာကိုသူလုပ်တယ်ရိုးရိုးသားသားချိုးချိုးချင်ချင်လေသွားနေတယ်သူကူစရာမလိုပါဘူးအဲ့တော့အဲ့လိုမသိရလို့ကြတော့နောင်ရည်မအေးတဲ့အတွက်ကြောင့်များများပဲလိုချင်တယ်ဘယ်လောက်ရှိရှိမအေးသေးဘူးသူကူသေးတယ်The closer we are to arriving at the model of human nature. Model ဆိုတာစံပြအဖြစ်နဲ့ထားတာနော်။ Human nature ဆိုလူတဘာဝ။လူတဘာဝမှာစံအဖြစ်နဲ့ထားတာ။ဘယ်ဟုတ်ထားမလဲဆိုတော့တရားကိုသိပြီးတော့ငင်းချမ်းသွားတာနော်။တရားဓုရတာနော်။အဲ့တော့ကိုကအဲ့ဒီကိုစံအဖြစ်နဲ့ထားတယ်တရားဓုရဖို့ဆိုတဲ့ဘက်ကိုနှီးသွားလေလေနော်။ The closer we are to arriving at the model of human nature.The greater are our freedom and our well-being. လူလက်မှုကလည်းကြာလေကြီးမားလေဖြစ်လာတယ်။ကိုရောစိတ်ကောချမ်းသာတဲ့သဘောကလည်းကြာလေကြီးမားလေဖြစ်လာတယ်ဖြစ်လာတယ်နော်။အဲ့တော့ဒီ human nature ဆိုတာကိုခုနပြောလို့သဘောပေါက်ဖို့နဲ့တန်ဖိုးထားဖို့သူ့အတွက်အချိန်ပေးဖို့အင်မတန်ရည်ကြီးတယ်။တကယ်လွတ်လပ်တဲ့လူတကယ်ကိုရောစိတ်ပါချမ်းသာတဲ့လူဖြစ်ချင်ကြတဲ့လူတွေကြီးပါပဲ။သူတို့တခြားနည်းနဲ့လို့လို့ရမှာLife's greatest possibility lies not without. ဘဝမှာဖြစ်နေတဲ့ possibility တွေကအမြင့်မားဆုံး possibility တွေအပြင်းမရှိဘူးလူတရားရဲ့ဘဝမှာဖြစ်နိုင်တဲ့အကြီးအမားဆုံးအောင်မြင်မှုဟာအပြင်းမရှိဘူး but within အတွက်မှရှိပါတယ်အဲ့ဒီစိတ်ဓာတ်နဲ့အဲ့ဒီအသိဉာဏ်ဒိဋ္ဌိနဲ့မြင့်မြတ်တဲ့စိတ်ဓာတ်နဲ့အသိဉာဏ်ကိုရမှာဘဝမှာအကြီးအမားဆုံးအောင်မြင်တဲ့သူလို့ပြောလို့ရတယ်အဲ့လိုမှမဟုတ်ရင်အောင်မြင်တယ်လို့ပြောလို့မရဘူး Money and power are not the only criteria ပိုက်ဆံနဲ့ပါဝါလို့ခေါ်တဲ့ယာဒူးလို့ပါလို့ပါဒါတခုတည်းသောတိုင်းတာစရာမဟုတ်ပါဘူး The ultimate criterion is peace of mind အမြင့်မားဆုံးတိုင်းတာစရာတကယ်စစ်မှန်တဲ့ငြိမ်းချမ်းမှုပါအဲ့ဒါလည်းပဲတရားရမှာပဲငြိမ်းချမ်းတာနော်တရားကိုသိမှငြိမ်းချမ်းတာအဲ့တော့ကို့ဘဝကိုတကယ်အောင်မြင်တဲ့ဘဝဟုတ်မဟုတ်ဆိုတာဘာနဲ့တိုင်မလဲဆိုတော့စိတ်ဘလောက်ငြိမ်းချမ်းနေပြီလဲအဲ့ဒါနဲ့တိုင်မှာလားအိမ်ကဘလောက်ကောင်းတယ်လဲကားကဘလောက်ကောင်းတယ်လဲယာတုဘလောက်ကြည့်တယ်လဲပတ်စံဘလောက်ရှိတယ်ဆိုတာတိုင်လို့ပြတာဟောတိုင်တာမှုတွေကမှားနေတယ်အထူးသဖြင့်အနောက်နိုင်ငံက value ဆီရနော်မှားနေသူကဘဝမှာအောင်မြင်တယ်ဆိုတာပတ်စံများများရှိလေဒါအောင်မြင်တယ်လို့ပြောရတယ်ญาติจีเลยอามินเนลุပြောရတယ်ကဘာကျော်ဖြစ်သွားတယ်လေอามินเนลุပြောရတယ်သူတို့ဒီလိုတိုင်းကြနေကြအဲ့ဒီအနောက်နိုင်ငံက values တွေဟာခုဘမပြေခုဆက်လာဘာမှလူတော်တော်များအဲ့ဒါကိုပဲအောင်မြင်မှုလို့သူတို့ထင်ကြီးလာပြီပေါ့နော်အဲ့တော့လုံးလုံးမရှိရဘူးလို့မဆိုလို့ဘူးเนาะခုနပြောလို့ပဲသို့တော့တစ်ဖက်ဆောင်နေဖြစ်သွားရင်တော့ဘဝကျင်းနေဆက်ဖြစ်တာမဖြစ်ချိုမနှတ်တော့ The greatest of all illusionsis to think that anything could ever satisfy us အထင်မှားမှုအကြီးမားဆုံးအထင်မှားမှုကဘာလဲဆိုတော့ဒီစုံတစ်ခုသောအရာငါ့ကိုကျင်းနှံ့မှုပေးလိမ့်မယ်လို့ထင်နေတာအဲ့ဒါအကြီးမားဆုံးအထင်မှားမှုပြင်ပလာနော်ပြင်ပစုံတစ်ခုပစ္စည်းဥစ္စာရတူဒါတွေဟာငါ့ကိုကျင်းနှံ့မှုပေးလိမ့်မယ်လို့ထင်နေတာတဲ့အကြီးမားဆုံးအထင်မှားမှုအထင်လွဲမှု it is this illusionthat makes things seem intolerable and bars the way to all progress တော့ကျင်းနှံ့မှုရလိမ့်မယ်ထင်ပြီးတော့လိုက်ရှာတယ်နော်ရအောင်လုပ်တယ်ဘလောက်ရရမတော်သေးဘူးနောက်ထပ်မိုးအဲ့ဒါကိုညှိရှာတယ်နော်အဲ့ဒါလို့အများကြီးရှာနေတဲ့အတွက်ကြောင့်ကိုပဲဘယ်လိုဖြစ်လဲဆိုတော့ဒီရှိတာကိုကောင်းတယ်လို့မထင်ဘူး intolerable ဖြစ်လာတယ်ဥပမာဆိုတော့ဒီကလေးရဲ့အိမ်မှာဒီလိုပစ္စည်းလေးတွေရှိတယ်နော်ကို့မှာဒီပစ္စည်းရှိပြီနော်now ဒီထက်ကောင်းတာတခုမြင်ရင်ဘယ်နဲ့လိုချင်ပြီလိုချင်ပြီဆိုဒီပစ္စည်းဘာလို့သဘောထားမလဲ
မကြိုက်တော့
ဟုတ်သူနောက်ပတ်တယ်ပြီးတော့မကျင်တတ်တော့ဒါတော့တမိနဲ့ထုတ်ပေးလိုက်တော့ရောင်းလိုက်တော့အဲ့လိုဖြစ်လာပြီနော်အဲ့တော့ရှိပြီးသားကိုမကျင်တတ်တဲ့စိတ်ကအဲ့ဒါကြောင့်ဖြစ်လာတယ်ဟုတ်ဘယ်လောက်ရှိရင်ကျင်တတ်သွားမလဲဆိုတော့ဘယ်လောက်ရှိမကျင်တတ်တယ်နော်And it is one of the most difficult things to overcome. That was your learning, William Duncan. To be driven by irrational passions is to be mentally sick.irrational ဆိုတာနော်တဘာဝမကြတာအကြောင်းကျိုးမကြိုက်တာလွန်ကဲနေတာပေါ့လွန်လွန်ကဲကဲဖြစ်နေတဲ့စိတ်စန္ဒ passion ဆိုတာနော်ပြင်းထန်တဲ့စန္ဒပြင်းထန်တဲ့စန္ဒရဲ့အတင်းကြမောင်းနေမှုကိုခံနေရတာတဲ့စိတ်မကြမ်းပါတာပါအဲ့တော့မတရားလောဘကြီးနေရင် mentally sick လို့ပြောပြရတယ်ဒေါသကြီးလွန်းနေရင်ဒါလည်းပဲ passion တစ်ခုပဲနော် mentally sick လို့ပြောလို့ရတယ်မာနကြီးလွန်းနေရင်mentally sick လို့ပြောလို့ရတယ်။ဟုတ်။သူ့တူပဲမနာလိုမှုတို့တဲ့စိတ်အားကြီးလို့နေ။သူက rational ဖြစ်တော့သူစိတ်ကမမှန်တော့ဘူး။စိတ်မှမှန်ကြီးရလာပြီ။နေစရာဖြစ်သွားတယ်နော်။အဲ့တော့ကိုယ်တန်ခါမှာအဲ့လိုဟာတွေဖြစ်လာတဲ့ခါမှာတတိနဲ့တေချာကြည့်ဖို့သိဖို့အတိုင်းရေးကြည့်တယ်နော်။သူ့ကိုတေချာကြည့်လို့သိလာလို့ရှိရင်ဒီစိတ်ဟာငါလို့ထင်တော့။ဒါဟာသဘာဝအင်အားတစ်ခုလို့သိတယ်။အင်မတန်အားကြီးတဲ့သဘာဝတရားတစ်ခုသူ့ကိုသိတယ်သူ့ကိုအတ္တလို့ထင်တော့တဲ့အတွက်ကြောင့်ဒီဖြစ်လာတဲ့စိတ်ကိုဘေးကနေထင်ကြည့်ရတယ်လို့ကြည့်လို့ရတယ်။ လောဘတစ်ခုဖြစ်နေအေးစိတ်ထင်ကြီးရလူချင်းတဲ့စိတ်ကြီးဖြစ်တယ်တိနေခဏခဏဒီစိတ်တွေပေါ်ပေါ်လာနေထက်ခါထက်ခါပေါ်ပေါ်လာနေလူချင်းများပြီလူချင်းများလူချင်းများလူချင်းများ
ကြည့်ပါများလာတဲ့ခါမှာသူ့ကိုအမြင်ပိုရှင်းလာတော့သူ့ရဲ့လောလောမှုမကသူ့အကူဆွဲတော့လို့မရဘူးဒါကြောင့်အမေရိကန်တစ်ပြက်တစ်ယောက်ကလည်းပြောတယ်အရင်တော့ကတပြည့်တော့အမေရိကန်ထုံးစံကားတဲ့လောဘတစ်ခုဖြစ်လာရင်သူ့အလိုကိုမြန်မြန်ဖြည့်ပေးရဒါမှဘဝအတိတ်ပဲရှိလို့ထင်တယ်နော်ကောင်းစားခြင်းတော့စားလိုက်ကောင်းကောင်းကြည့်ခြင်းနဲ့တော့ကြည့်လိုက်ဒါဘဝရဲ့အတိတ်ပဲဆိုအကျင့်အလိုပါလာတော့တပြည့်တော့တခုခုလိုချင်ပြီဆိုလုံးဝသိမခံဘူးအခုရမှကိုဖြစ်မယ်ဆိုတဲ့စိတ်မျိုးမွေးထတာအဲ့လိုစိတ်မျိုးမွေးမှလည်းပဲဒါမှဒီလိုကတိတ်ဟုတ်တယ်လို့ထင်တယ်ချိုးကြမယ်ချိုးတမ်းမယ်ရောင်းရဲမယ်ဆိုရင်ဒါညံ့နေပြီဖြစ်နေတယ်လို့ဒီလိုပေါင်းခြင်းအတိုင်းကားတတ်မှတ်ခဲ့တာငါတော့ကောင်းတာမှကြိုက်တယ်ဆိုမှအာမင့်တက်တော့ပါလားဂုံတခုလို့ဖြစ်တယ်ငါတော့တောင်းရပြီးတာမှပဲကွာဆိုမင်းတော့ညံ့နေလို့ဖြစ်နေတယ်ဘူတော့လည်းမတွေ့ပါဘူးအဲ့ဒီလိုတူတော့ထားကြတာဒီလိုမှားကြတယ်ခုတရားထုတ်လို့ကိုယ်စိတ်မှဖြစ်တဲ့လောဘကိုကြီးတက်လာတဲ့အခါကျမှသဘောပေါက်တယ်လောဘဖြစ်တယ်အလိုလိုက်နေဖို့မလိုတော့ပါဘူးသူ့အလိုလိုက်ရလည်းပဲဆန္ဒကပြီးသွားတယ်လို့မရှိပါဘူးဒါကသဘောပေါက်သွားတယ်အဲ့တတရရပါဘူးသူဖြစ်ချင်တာဖြစ်ပါစေအောင်တဲ့တပည့်တော်ကအေးစေးကြည့်လို့ရတယ်လောဘကပူဇော်ရတဲ့ဘုံမျိုးဖြစ်နေတယ်နော်သူပူဇော်တာကိုလိုက်လို့ဘုံမလိုတော့ဘူးသူအေးအေးစေးကြည့်တာဒီကြည့်တဲ့အတိညာအားကြည့်တာရင်လောဘကဘယ်လိုပါမှာပေါ့ကိုလက်လွတ်လိုက်တာလွတ်လပ်သွားတာအဲကြောင့်တကယ်လွတ်လပ်သူဖြစ်ချင်အဲ့လိုဖြစ်ပေါ်လာတဲ့လောဘဒေါသမောဟမာနအိတ်တမစ္ဆရိယဆိုတဲ့စိတ်တွေတင်းတင်းချာချာမြင်အောင်ကြည့်လို့လို့သူဟာတဘာဝအင်အားတစ်ခုဆိုတာသဘောပေါက်ဘူးလေပုဂ္ဂိုလ်တဘာမဟုတ်ဘူးအကြောင်းရှိလို့ဖြစ်လာတယ်အကျင့်ပါနေဖို့ဖြစ်တယ်နော်အဲ့ဒီအကျင့်ပါနေတာကိုအလိုမလိုက်ဖို့တော့အရေးကြီးတယ် To the degree that we achieve optimal growth ဒီလိုစိတ်ဓာတ်နဲ့အပြည့်ညာနော်ပို့ပြီးတော့ရင့်ကျက်လာလေ We are not only relatively freeလို့ပုပ္ပလလလလာရင်ဒီမကဘူး strong ပုပ္ပလအားကြီးလာတယ်ခိုင်မာလာတယ်ရင့်ကျက်လာတယ်နော်စိတ်ဓာတ်တွေခိုင်မာလာတယ်ဒါတွေမကဘူး rational မှန်မှန်ကန်ကန်အကြောင်းကျိုးကဲ့အောင်မြင်တတ်လာတယ် and joyous စိတ်ကလည်းပဲရှင်လန်းလာတယ်အဲ့တော့ဒါတွေကတကယ်တမှုဖြတ်လို့မရတဲ့အရာတွေနော်လို့ပြောမှာလွတ်လပ်တယ်စိတ်ဓာတ်ခိုင်မာတယ်ရင့်ကျက်တယ်နော်အကြောင်းကျိုးကိုမှန်မှန်ကန်ကန်သိတယ်ကြည်လင်တဲ့စိတ်ရှင်လန်းစိတ်ရှိတယ်ဆိုတာနေ့ရက်တမှုတွေပေါ့ဘူးမမြင်ရဘူးလားလူတဘာဝမြင်ရတာကမှပို့ပြီးတော့တမုထားတယ်ဖြစ်တယ်နော်ရုပ်ဝါဒီဖြစ်နေကြတာများတယ်နော်စိတ်ထမှဖြစ်နေတဲ့ဒီလိုတမုရှိတဲ့ qualities တွေကိုတိတ်တမုမထားတတ်ကြဘူးဆိုတော့ကြုံမှုတွေလိုတော့တမုထားပါတယ်မကြုံမှုတွေလိုတော့တမုထားနိုင်တယ်နော်အဲ့လိုတွေမကဘူးနော် but also mentally healthy ဒါကြောင့်တရားကိုသိလေလေ mentally healthy ဖြစ်လေလေစိတ်ကပူကျမ်းပါလေအဲ့တော့အခုခင်ဗျာစိတ်မကြမ်းမှမှုအများကြီးရှိတယ်နော်ဒီစိတ်မကြမ်းမှမှုဆိုတော့ဒီစကားရဲ့အဓိပ္ပာယ်ကတဘာဝကြကြမမကနာတဘောပေါက်စေခြင်းနော်ခန္ဓာကိုယ်မှာမကြမ်းမှမှုဟာအနည်းနဲ့များရှိတယ်နော်နေ့စဉ်ရှိတယ်သတိထားမြင်ဖို့သိတယ်ထို့တူပဲစိတ်မှာမကြမ်းမှမှုဟာနေ့စဉ်ရှိတယ်စိတ်မကြမ်းမှတာဟာစိတ်နောက်တာမဟုတ်သေးဘူးနော်ယူသွားတာမဟုတ်သေးဘူးနော်မကြမ်းမှတာမကြမ်းမှဖြစ်တယ်ဥပမာခေါင်းကိုက်တာမျိုးရှိတယ်နော်ပိုက်နာတာရှိတယ်ဒုနာတာရှိတယ်ခါနာတာရှိတယ်အစာမကြေတာရင်ပြည့်တာရှိတယ်တွေးတူတာတော့ပါလို့ရှိတယ်ဘယ်လိုသဘောတွေရှိတယ်လို့စိတ်မှလည်းအဲ့လိုသဘောတွေရှိတယ်အဲ့ဒါကတရားအထုတ်လို့ရှိရင်စိတ်ကြည်နေအကျမ်းလာကိုစိတ်တက်ခိုင်မာပြီးအားရှိလာတဲ့ခါမှာအဲ့ဒါတက်လာပါတာပြတ်သွားတာ To the degree that we fail to reach this aim အဲ့ဒီစိတ်တက်တဲ့အပညာရင်းကျက်မှုဆိုတဲ့ဥတီချက်အတွက်ကိုကမလွတ်နိုင်လေလို့ we are unfree တို့ဟာမလွတ်လပ်တော့ဘူး weak စိတ်ဓာတ်အင်အားမရှိလို့ပြောင်းရတဲ့သူဖြစ်တယ် lacking rationality တဘာဝကြကြအကြောင်းကျုပ်ကတော့စဉ်းစားနေတဲ့ဉာဏ်မရှိတော့ဘူး and နောက်ဆုံးတစ်ခုလာတယ်နော် depressed ဘာဖြစ်လို့ depressed ဖြစ်တယ်လဲဆိုတာစဉ်းစားကြတာနော်အဲ့လိုတော့ပေါက်ပြီးမှဒီတရားဘာဝနာကိုတကယ်ထိထိမိသဘောထားမှာအစ်မမမနဲ့ကြိုးစားသွားမှာဆိုဒီကောင်းတဲ့အကျိုးကြီးအကုန်လုံးရမှာပါ ။ဒါတော့ငါတို့လည်းပဲအထုတ်နေကြတယ်ဒီကရကမလေးနော်။ပို့ပြီးတော့တံမိုးထားပြီးလေးလေးဆိုတာဆက်ပြီးတော့လုပ်စီခြင်း။ကိုကိုကိုနားမလဲရင်အတိတ်ပဲကောက်မှားနေတယ်ပဲ။စိတ်ကမှားတယ်နော်။ငါဘာဖြစ်နေလဲဆိုတာသိဖို့အများကြီးကြီး။မပြောမရှင်းဖြစ်လာရင်အဲ့ဒါဘာဖြစ်လို့လဲဆိုတာသဘောပေါက်နော်။တရားထုတ်ရင်တော့ကြောက်တော့စဉ်းစားကြရလေဆိုအတူတွားလေးကိုအများကြီးပဲဒီနေ့ပြောလိုက်ရတယ်နော်ပြောမယ်ဆိုရင်တော့ပြောကြရလေကမကုန်နိုင်ဘူးနောက်တစ်ခါကျုံတဲ့ခါကျတော့ဒီခါထပ်ပြောတော့